Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ကြည့်သွင်းနေကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဂျီဘရတာကပြန်လွှတ်ပေးလိုက်တဲ့အီရန်ရေနတ်တင်တင်မောနဲ့မပတ်သက်ဘူးမြေရေပြည်နယ်နိုင်ငံတွေကိုအမေရိကန်ကသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကအခုသဘောနဲ့ကိုမြန်မာနိုင်ငံပြန်ချင်သူတွေကိုယူနီစီယာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေစတင်ပြီးတော့မေးမြန်းဆန်းစစ်နေပါပြီ။အမေရိကန်ကအဆင့်မြင့်ဂျက်တိုက်လေယာဉ်တွေရောင်းမှုအတည်ပြုလိုက်တဲ့ပေါ်တိုင်ဝမ်သမ္မတကကျေးဇူးတင်စကားပြောပါတယ်။ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဖြစ်ခဲ့တဲ့ရပ်ပိုင်းတွေအတွင်းတိုက်ပွဲတွေနဲ့ကြုံခဲ့ရတဲ့တိုင်းနီနဲ့မိုဆယ်မျိုးကြားမှာလက်မှတ်ဆက်တွေပြတ်တောက်နေသလိုတိုက်ပွဲတွေပိတ်မိနေတဲ့အတွက်စာနာရေးကအခက်အခဲတွေလည်းရှိပါတယ်
။ကိုခိုင်လိုနေရာကတောင်ပေါ်ဒေသဖြစ်တယ်။သူကစိုက်တိုးရေးလည်းဖြစ်ထွက်တဲ့နေရာမဟုတ်ဘူး။အဲ့ဒါကြောင့်မလို့ဒီမှာဒေါင်းနဲ့ဆန်ဆိုင်နဲ့ဆိုင်သုံးဆိုင်ကပဲယူဆနေရတယ်။အဲ့ပြည့်ရင်တော့မပြောတတ်ဘူးပေါ့နော
်ကိုခိုင်မြုပ်ခန့်တူပြောတော့ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေကိုတွန်းအားပေးနိုင်ဖို့နဲ့ပူပေါင်းဆောင်ရွက်အလားအလာတွေနဲ့ပတ်သက်ပြီးမြန်မာဂျပန်အမေရိကန်သုံးနိုင်ငံသက်အမတ်တွေနဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးကြတဲ့သတင်းတွေကိုတင်ပြမှာပါဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရားလေးတိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့လည်းရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြစ်တွေတို့ကပြောပြပေးပါအောင
်ဂျီဘရတာအနာဘင်တွေကပြန်လွှတ်ပေးလိုက်ပြီးတဲ့နောက်အဲ့ဒီဒေသတွေကနေထွက်ခွာသွားပြီဖြစ်တဲ့အီရန်လန်နေရေနယ်တင်တင်မောနဲ့မပတ်သက်ဘူးမြေရေပြည်နယ်နိုင်ငံတွေကိုအမေရိကန်ဆီရောက်ကတတိပေးထားပါတယ်။အေဒရီယန်ဒါယာဝမ်တင်မောဟာအီရန်နဲ့ဆီရောက်အနာရှင်အစိုးရတွေကိုအကြမ်းဖက်မှုတွေနဲ့ပြင်းထန်မှုတွေပိုလုံနိုင်အောင်အားပေးရရောက်တဲ့တရားမဝင်ရေနယ်တွေတည်ဆောင်ပေးနေတာလို့အမေရိကန်နိုင်ငံရဲ့ဌာနကအချင်းချင်းဆွဆွဲပြောဆိုထားတာပါ။ဒါကြောင့်အဲ့ဒီတင်မောကိုကူညီပံ့ပိုးသူတွေကိုအမေရိကန်ဆီရောက်ကတတ်မှတ်ထားတဲ့အကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းတွေကိုကူညီသူတွေဖြစ်မှတ်ယူသွားမယ်လို့နိုင်ငံရဲ့ဌာနကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဂရိအစိုးရနဲ့မြေရေပင်လယ်တွင်ကစိတ်ကြံအလုံးကိုဒီဒီမိုကိုကူညီပေးဖို့အခိုင်အမာတတိယပြောဆိုထားကြောင်းနိုင်ငံရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဥရောပသမဂ္ဂ EU ရဲ့တံခါးပေးဆိုရည်ရွယ်မှုကိုချိုးဖောက်ပြီးဆီးရွားနိုင်ငံတွေရင်းနှီးတင်ပို့ဖို့ကြိုးစားခဲ့တယ်လို့ယူဆရတဲ့အဲ့ဒီတင်မိုကိုဂျီဘရတာအနာဘိုင်တွေကပြန်လွှတ်ပေးလိုက်တာဟာတကယ့်ကိုစိတ်မကောင်းစရာပဲလို့အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကလည်းပြောပါတယ်။
ဟောင်ကောင်ဆိုင်ရာဗြိတိန်ကောင်စစ်ရုံးကတန်ဝင်တန်းတူတရုတ်ပြည်မကြီးမှာထိမ့်သိမ်းခံထားရတဲ့ဆိုတဲ့သတင်းတွေအပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းဗြိတိန်နိုင်ငံသားရဲ့ရုံးကပြောပါရယ်ဆိုင်မွန်ချန်းဆိုတဲ့ဗြိတိန်တန်ရုံးဝန်ထမ်းဟာဟောင်ကောင်အိမ်နီးချင်းတရုတ်ပြည်တောင်ပိုင်းရှန်ဇန်းမြို့မှာဩဂတ်စ်လ9ရက်နေ့ကစီးပွားရေးဆိုင်ရာအစည်းအဝေးတစ်ခုကိုတွားတက်နေတာကနေဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်းဝက်ဘ်ဆိုက်တစ်ခုဖြစ်တဲ့ HK01 မှာသတင်းရေးသားထားပါရယ်ချမ်းရံမိသားစုကိုအကူအညီပေးနေတယ်လို့ဗြိတိန်နိုင်ငံသားရဲ့ရုံးကထုတ်ပြန်ချက်တစ်ခုမှပြောဆိုထားပြီးကွမ်တောင်းပြည်နယ်နဲ့ဟောင်ကောင်အာဏာပိုင်တွေစီကလည်းနောက်ထပ်အချက်အလက်တွေတောင်းထားတယ်လို့ပြောပါတယ်။ဟောင်ကောင်မှာဆိုးရဆန့်ကျင်ဆန္ဒပြပွဲတွေအပြင်းထန်ဖြစ်နေတာနှစ်လနီးပါးရှိနေပြီဖြစ်ပြီးတော့ရုံးရင်းဆန်ခတ်ဖြစ်ခဲ့တာတွေလည်းရှိပါတယ်။ဒီလအစောပိုင်းတုန်းကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဒိုမီနစ်ရက်ကတောက်ကြနေမှာတယ်လီဖုန်းဆက်ပြီးမေးမြန်းပြောဆိုခဲ့တဲ့အပေါ်တရုတ်ဆိုရကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်ရေးကိစ္စနဲ့တရုတ်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့လောက်ရက်တွေအားလုံးကိုချက်ချင်းရဆိုင်ဖို့ဗြိတိရှအစိုးရကိုအပြင်းထန်တောင်းဆိုတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါရရှင်
။ဟောင်ကောင်မှာတနင်္လာနေ့ကလုပ်ခဲ့တဲ့ငြင်းချမ်းတဲ့ဆန္ဒပြရှိတဲ့ပွဲဟာဆန္ဒပြပွဲတွေအတွက်အလဲအကျောင်းတစ်ခုဖြစ်မယ်လို့သူမျှော်လင့်နေကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရတယ်။ဆန္ဒပြပွဲတွေကိုရဲတပ်ဘက်ကနှင်းနှင်းတာမှမြဲယူပုံတုံးတာနဲ့ဆန္ဒပြသူတွေကိုရဘာကြီးတွေနဲ့ပစ်တာတွေအပါအဝင်အင်အားအလုံးကျုံတုံးခဲ့တယ်ဆိုတဲ့တိုင်ကြားချက်154ခုအပေါ်ရဲတပ်ဖွဲ့ကဌာနရင်းစုံနှက်စစ်ဆေးမှုလုပ်မယ်လို့လည်းဥချိုရီမှုကယ်လမ်ကသတင်းတောက်တွေကိုဒီကနေ့ပြောပါရတယ်။ရာဇဝမှုကျူးလွန်ထားတယ်လို့တမ်းများရှိသူတွေကိုဟောင်ကောင်ကနေတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုကန့်ကွက်တာကနေဆန္ဒပြပွဲတွေစတင်ခဲ့တာပါ။ဒါပေမဲ့အဲဒီဆန္ဒပြပွဲတွေကနေရုံးဝင်းဆန်ခတ်ဖြစ်တဲ့အခြေအနေတွေထိရောက်ခဲ့တာရှိပြီး1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်ကတရုတ်ထိန်းချုပ်မှုအောင်လွှဲပြောင်းခဲ့ပြီးကြတဲ့ကဆိုရင်အကြီးမားဆုံးနိုင်ငံရေးချက်တင်နဲ့ကြုံရတာဖြစ်ပါတယ်။ဆန္ဒပြသူတွေကတောင်းဆိုထားတဲ့ရာဇဝတ်တာလွှဲပြောင်းပေးဥပဒေမူကြမ်းကိုတရားဝင်ဖျက်သိမ်းမလားဆိုတာအုပ်ချုပ်ရေးမှူးကယ်ရီလမ်ကမပြောတော့ဘဲဒီကိစ္စဟာပြီးဆုံးသွားပြီလို့ပဲပြောပါတယ်။ဥပဒေမူကြမ်းကိုလုံးဝချုပ်သိမ်းဖို့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကရဲဆက်ဆက်နှိမ်နင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတီးကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဖမ်းထားသူ900ကျော်ကိုပြန်လွှတ်ပေးဖို့ဟောင်ကောင်ခေါင်းဆောင်ကိုတိုက်ရိုက်ရွေးကောက်တင်မြှောက်ခွင့်ရဖို့နဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားပါတယ်။
Maybe Nani, we him did don't see the single, American Pina Suga, Santa Pilo Kerapo, Russia got Wivan like Barre, Lumere Trindon Baga, Pepe, Dwagere, American and Russia are nuclear lena, don't you Musaya, Sato Yasu, you know, Tilo Santa Mumulo Kimishibau. American Suya has seen him, Mamuri, Shamila, and Los Angelo, Russia tuning and Tayo Winji, Saki, Rikovka, Piosurago, Russia Suya by T, SS Trintanama, Popia, Chabare. ရုရှားအနေနဲ့အကုန်ကြများတဲ့လက်နက်ပြိုင်ဆိုင်မှုတွေလိုက်လုံမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။အမေရိကန်ရဲ့ဒုံးကျည်စစ်တပ်မှုကိုပင်လယ်ကုန်းစစ်ဌာနချုပ်ကကြေညာလိုက်ပြီးနောက်တနေ့မှာပဲဂျူးဝင်ကြီးရက်ကော့ဖ်ကအက်ဒလိုပြောလိုက်တာပါ။ကယ်လီဖိုးနီးယားပြည်နယ်ဆန်နီကိုလတ်ကျွန်းမှာတနင်္ဂနွေနေ့တုန်းကပင်လယ်စစ်တပ်ခဲ့တဲ့ဒီဒုံးကျည်ဟာကီလိုမီတာ900ကျော်အကွာဝေးထိ အနာဂတ်အကြလက်ပြတုံးကြီးဆက်သက်မှုတွေအတွက်အသုံးပြုသွားမယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ American Russia ချုပ်ဆိုထားတဲ့နျူကလီးယားလက်နက်ထိန်းချုပ်ရေးINF စာချုပ်မပြတ်ပြခင်အခြေအနေအမေရိကန်အနေနဲ့ကီလိုမီတာ900ကနေ900ကြာအထိပြတ်လွတ်နိုင်တဲ့မြေပြင်ကနေဝင်ဟင်းပြေးဒုံးကျည်ဆန်းသမှုတွေလှုပ်ဆောင်ခွင့်မရှိပါဘူး။ဆယ်စုနှစ်တွေနဲ့ချီအသက်ဝင်ခဲ့တဲ့ဒီစာချုပ်ကိုတော့ပြီးခဲ့တဲ့သတင်းသုံးပတ်တုန်းကပဲဖျက်သိမ်းလိုက်တာပါရှင်။
ဒီဝေမရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ၊ဘိုင်းဒိုမီတာ25kHz 8.9မှ၊ဘိုင်းဒိုမီတာ31kHz 9.8မှ၊ဘိုင်းဒိုမီတာ95kHz 8.9မှတို့ဖြင့်စနစ်တကျဝင်မှာဆိုင်းနိုင်ငံများတရားကူးစေkHz 95.9မှတို့ထုတ်လွှင့်ပေးပါတယ်ရှင်။ ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့လူညာဒုက္ခသည်တွေကသုံးထောင်ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြန်ရင်သလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCRပြောခွင့်ရမြို့သမီးလူးဝစ်တွန်လူဗန်ကရိုက်တာစာရင်းဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့UNHCRကိုပူးပေါင်းပြီးဒုက္ခသည်တွေနေရာပြောင်းရေးကိစ္စဆွေးနွေးမေးမြန်းသွားမယ်လို့UNHCRပြောခွင့်ရကပြောပါတယ်။ဒီတော့တဲ့မှာပဲအခုလုပ်နေတဲ့ဒုက္ခသည်ပြန်ပို့ရေးစီစဉ်တဲ့ပတ်သက်ပြီးဆွေးနွေးဖို့ဘယ်ဂျီယန်ပြည်တွင်ပြင်သစ်ဂျာမနီနဲ့အမေရိကန်တို့ရဲ့ပန်ကြားချက်အရခုလ
ရှိသူတွေကတော့စီးရင်ထဲမှာပါတဲ့ဒုက္ခတွေဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့မြန်မာစစ်ကမ်းတွေကိုတိုက်ခိုက်တဲ့အထက်မှာပါဝင်ခဲ့သူတွေဟုတ်မဟုတ်ဆိုတာစစ်ဆေးထားပြီးလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီး S. Joyshankar ကလည်းရိုဟင်ဂျာဒုက္ခတွေကိုအလင်းမြန်ပေးရန်ကင်းကင်းပြန်ပို့ရေးဟာဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့အကျိုးစီးပွားအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောပါတယ်။လူဝင်ကြတွေကိုအိန္ဒိယကအကူအညီတိုးပေးသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen နဲ့တက္ကသိုလ်မြို့တော်မှာလုပ်တဲ့ဒင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။တိုင်ဝမ်ဆူးကိုအမေရိကန်က F-16V အစစ်မြေဂျက်တိုက်လေယာဉ်66ဆင်းရောင်းချရေးအတည်ပြုပေးတဲ့အတွက်တိုင်ဝမ်သမ္မတချိုင်အင်ဝမ်ကအမေရိကန်ကိုဒီကနေ့ကျေးဇူးတင်စကားပြောပါတယ်။ပြန်ဖက်တရုတ်နိုင်ငံအနေနဲ့တိုင်ဝမ်ရဲ့ကုကုကုခုခံပိုင်ခွင့်အပေါ်မှာလေးစားဖို့လည်းတိုက်တွန်းပါတယ်။ဒေါ်လာ10ဘီလီယံစစ်လေယာဉ်အယောင်းဝယ်ကိုအတည်ပြုလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာကြေညာခဲ့တာပါ။ဒီအယောင်းဝယ်ကိစ္စကြောင့်အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးနောက်ထပ်တင်းမာလာမယ်လို့ခန့်မှန်းကြပါရယ်။တရုတ်ကတိုင်ဝမ်ကိုသူတို့ပိုင်တဲ့အမည်အဖြစ်သတ်မှတ်ထားပြီးလိုအပ်ရင်အင်အားသုံးပြန်သိမ်းမယ်လို့ပြောဆိုထားတာပါ။သမ္မတထရမ့်အဆိုအရကကြေညာထားပြီးသားအရင်နှုန်းကလှုပ်ထားတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်တွေနဲ့ပတ်သက်လို့လည်းသမ္မတချိုင်ကဒီကနေ့ကျေးဇူးတင်စကားပြောပါရယ်။ဒီချက်ကိုတိုင်ဝမ်ကျွန်းမှာညီငယ်ရင်းနဲ့တည်ငြိမ်မှုထိန်းသိမ်းရေးအခြေကိုပြုဖို့အမေရိကန်ပြည်ထောင်စုရဲ့ကာလရှည်ခိုင်မာတဲ့ရည်တည်ချက်ကိုထက်လောက်အတည်ပြုလိုက်တာဖြစ်တယ်လို့ပြောပါရယ်။တိုင်ဝမ်ကိုတိုက်လေရင်တွေရောင်းမဲ့ကိစ္စဓမ္မထရမ့်ကကြေညာလိုက်တာကြောင့်ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းတိုင်ပင်မှုစတင်ပြီးဖြစ်ပြီးတော့လွှတ်တော်အမတ်တွေကကန့်ကွက်တာမရှိဘူးဆိုရင်အစောဆုံးနောက်လအတွင်းမှာအယောင်းဝယ်ကိစ္စတရားဝင်ကြေညာချက်ထွက်လာနိုင်ခြေရှိပါရယ်ရှင်
။အိန္ဒိယနိုင်ငံကလွှတ်တင်ထားတဲ့လူမပါတဲ့အာကာသစူးစမ်းလေ့လာရေးရှင်ငယ်ဟာလပတ်လမ်းကြောင်းတွေကိုဒီကနေ့အောင်မြင်မြင်ရောက်သွားပါပြီ။ဒါအပြင်အိန္ဒိယနိုင်ငံရဲ့ညနေသေးတဲ့အာဂါသစူးစမ်းလေ့လာရေးအစီအစဉ်သမိုင်းဝင်မှတ်တမ်းတစ်ခုကိုရောက်ဖို့အရေးကြီးတဲ့အဆင့်တစ်ခုကိုကျော်လွန်သွားတာပါဒေါ်လာ140တန်းအကုန်ကျခံပြီးစောက်ထားတဲ့ Chandrayaan 2အာဂါသစူးစမ်းလေ့လာရေးယာဉ်ကိုအိန္ဒိယနိုင်ငံရဲ့အားကောင်းလာတဲ့ Geosynchronous ဂျိုလူလွှတ်တင်ရေးယာဉ်ဖြစ်တဲ့ Mark 3တုံးယာဉ်ပေါ်တင်ပြီးအာဂါသလည်းလွှတ်တင်ခဲ့တာတလနီးပါးကြာမှအခုလိုလပတ်လမ်းကြောင်းနဲ့ရောက်သွားတာပါယင်ငယ်ဟာလကိုတရင်နှစ်ပတ်ကြာလက်ပတ်ပြန်တမ်းပြီးတဲ့နောက် Vikram လာဆင်းယာဉ်ဟာ ရမကြီးကနေခွက်ထွက်ပြီးလာရဲ့တောင်ဝင်ရိုးစွန်းမှာဆင်းသက်မှာပါ။လာဆင်းရင်ကိုအိန္ဒိယအာကာသအစီအစဉ်ရဲ့ဖခင်လို့သတ်မှတ်ထားတဲ့ Vikram Sarabhai ကိုဂုဏ်ပြုပြီးအမိပေးထားတာဖြစ်ပါတယ်။အဲဒီနောက် Vikram လာဆင်းရင်ကနေပရာဂျန်လာပေါ်သွားရင်ငယ်လေးကိုလွှတ်မှာဖြစ်ပြီးအဲဒီရင်ငယ်လေးဟာလာပေါ်မှာ14ရက်ကြာလှည့်ပတ်သွားပြီးတော့လာမျက်နှာပြင်မြေပုံကိုရိုက်ယူတာရေရှိတဲ့ရေလက္ခဏာတွေကိုရှာဖွေတဲ့စမ်းသပ်မှုတွေလုပ်တာလာရဲ့တွင်ပြင်လက္ခဏာနဲ့ဘူမိဗေဒပိုင်းကိုလေ့လာဆန်းစစ်တာတွေလုပ်မှာဖြစ်ပါတယ်။စတေမာလာခုနှစ်ရည်မှာလာဘော်ကိုဆင်းသက်ဖို့စီစဉ်ထားတာအောင်မြင်နေဆိုရင်တော့လာဘော်မှာအာကာသယာဉ်အောင်မြင်ဆင်းသက်ထားနိုင်တဲ့နိုင်ငံအနေနဲ့အိန္ဒိယနိုင်ငံလည်းပါသွားတော့မှာပါ။အရင်ကအောင်မြင်ထားတဲ့နိုင်ငံတွေကတော့အမေရိကန်၊ရုရှားနဲ့တရုတ်သုံးနိုင်ငံပဲရှိပါသေးတယ
်။ရုရှားရေတက်ဆန်းသက်စကန်တစ်ခုမှာအကျိုးကြောင်းတရားမသိရတဲ့ပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်ရေဒီယိုတက်တတိကျွမ်းအချက်ပေးမှုတွေထွက်လာပြီးရက်တော်ကြာပြီးတဲ့နောက်မှာရေဒီယိုတက်တတိကြွမှုစောင့်ကြည့်စကန်အတော်များများမှာစိတ်ငြိမ်နေတဲ့အတွက်ပောက်ကွဲမှုရဲ့ပမာဏကိုရုရှားဆိုရကဖုံးကွယ်ထားသလားဆိုရဲစိုးရင်ချက်တွေထွက်လာပါတယ်။အဲ့ဒီပောက်ကွဲမှုအတွင်းမှာလူ9ဦးသေဆုံးခဲ့ရတာပါ။ရုရှားနိုင်ငံကရေဒီယိုတက်တတိကြွမှုစောင့်ကြည့်တဲ့စကန်တစ်ခုကနေအချက်လက်ပေးပို့တာတွေဘာမှမသိရပဲရပ်သွားပြီးတဲ့နောက်အခုတော့လုပ်ငန်းတွေပြန်စနေပြီလို့ဗီယက်နာအခြေစိုက်နျူကလ িয়ার စမ်းသပ်မှုလုံးဝပိတ်ပြီးရေးဆိုင်ရာသဘောတူစာချုပ်အဖွဲ့ CTBTO တာဝန်ရှိသူတွေကဩဂတ်လ20ရက်နေ့မှာပြောပါတယ်။ပောက်ကွဲမှုဖြစ်ပြီးတဲ့နောက်လုပ်ငန်းတွေရပ်သွားတယ်လို့အစိုးရကပြောထားတဲ့တခြားစကန်နှစ်ခုနဲ့ပတ်သက်လို့တော့ CTBTO ကဘာမှမပြောပါဘူး။ရုရှားနိုင်ငံမှာလေထဲမှာရေဒီယိုတက်တီကြွအမုံလေးတွေပြန့်နှံ့နေတာရှိမှရှိတိုင်းတာတဲ့စကန်စုစုပေါင်း6ခုရှိပါတယ်။အခြေအနေရရနဲ့ပတ်သက်လို့သမရမှာအချက်လက်တွေအားလုံးရနေပြီမဲ့စောင့်ကြည့်ရေးစကန်တွေဟာအစိုးရအဖွဲ့ရဲ့အစိုးရလုတ်ပိုင်ခွင့်ပြင်ပမှာရှိနေတယ်လို့ရုရှားအစိုးရအဖွဲ့ပြောခွင့်ရဒီမီထရီပက်စကော့ကသတင်းတောက်တွေကိုဩဂတ်လ20ရက်နေ့မှာပြောပါတယ်။စကန်တွေရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဘယ်သူကိုသူတို့တင်ပြရတယ်ဆိုတာမသိတဲ့အကြောင်းသတင်းတောက်တွေအနေနဲ့ကိုယ်တိုင်ဖော်ထုတ်တာကပိုပြီးလွယ်ကူမဲ့အကြောင်းပြောခွင့်ရပက်စကော့ကပြောပါတယ်ရှင်။
ပြင်းထန်သမ္မတအီမန်နွယ်မာခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပြင်းထန်နိုင်ငံတောင်ပိုင်းမှာတရင်းလာနေကတွေ့ဆုံဆွေးနွေးကြတာမှာယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအချိန်ညှိလို့ဆောင်ရေးကိစ္စအထူးတက်မှုရခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားအခြေအနေနဲ့ရုရှားတိုက်ခိုက်မှုတွေကိုဆွေးရကနှိမ်နှင်းဖြိုခွဲတဲ့ကိစ္စတွေအပါအဝင်တခြားကိစ္စတွေပေါ်မှာတော့သဘောထားကွဲပြားကြပါတယ်ခင်ဗျာ
။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကုကြကြောသိန်းနဲ့မခင်ဖြူတွေတို့ကပြောပြပေးခဲ့တာပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားရှမ်းပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိဆက်လက်ဖြစ်ပွားနေတာပါ။တစ်ချိန်တည်းမှာပဲမကြသေးခင်ရက်တွေအတွင်းတိုက်ပွဲတွေကြုံခဲ့ရတဲ့သိန်းနီနဲ့မူဆဲကြမှာလဲလမ်းပန်းအဆက်အသွယ်တွေပြတ်တောက်နေသလိုတိုက်ပွဲအတွင်းပိတ်မိနေသူတွေရှိပါတယ်။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ဟန်းကအပြည့်အစုံပြောပြထားပါတယ်
။မန္တလေးတိုင်းပြည်ဦးလွင်မြို့ကတက်မတော်နေပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချုံမြို့ကရေစကန်တွေကိုပြီးခဲ့တဲ့တစ်ပတ်သေးတရုတ်နယ်စပ်ကြီးဆိုင်တိုင်းသာလက်နက်ကင်အဖွဲ့တွေစီးနင်းတိုက်ခိုက်ရာကနောက်ဆက်တွဲတိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေရပါဒီကနေ့ဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။ဒီနေ့မနေ့ဆောင်းပိုင်းတော့မှာကျွန်တော်ကတော့နောင်ချိုကနေပြီးတုတ်သွားတဲ့အဖွဲ့ကြီး။ဆောင်းမဲအလောင်းရက်ဆက်ရောက်နေတယ်ဒီလိုလိုက်လာလို့ကြာ။ဆင်းနေမှရှိတယ်။အဲဆောင်းမဲအလောင်းရက်ဆက်ဦးကြီးရဲ့ဆနာမှန်တယ်ဆိုတော့ဒီအိုင်မှာတော့အနည်းတဝိုင်းမှာတော့ကျွန်တော်စစ်ပြတိုက်ပွဲရှင်ဖြစ်သွားခဲ့တယ်။အဲမှာကျွန်တော်ကဟိုတန်းတန်းနဲ့ဆက်ဆက်ပြီးစီးပိတ်ရအောင်လေသူတို့ရာရှင်ပြုတာတဲ့အခန်းအခုရလိုက်ပါပြီ။ဒီကျွန်တော်တို့ကုတ်ခါနဲ့ပေါင်းတဲ့မပိတ်လို့ကြွားပါလို့မှာတော့တတိယမှသာမန်ကြီးပြေးနေပါပဲသူတို့အဲဒီအစီဘက်ကတောင်ကုန်းမှာနေရာကြီးထားတာရှိတယ်။ငါတပွားလာရင်နောက်ဆက်နေတာအဲဒီမြေရတဲ့လိုလိုက်တာရှင်းနေတယ်ရှင်းနေတာမလဲ။ဒီနိုင်ကောက်ကနေပါလို့အဖြစ်ကြီးနေဖြစ်တယ်။အဲ့ကိုခိုင်ရည်ဒီကလာတော့ပြုတ်ပြီးကြောင်းနေတော့တော့လည်းရောက်ပြီးတဲ့ကျွန်တော်ညနေ၄နာရီလောက်ဆိုတော့အဲဆိုက်ကျော်ခေါ်တာရှိတယ်ဗျ။
ဒါအပြင်ဒီကနေ့ကုတ်ခိုင်ရဲ့နန်းပံကကြားမှာတိုက်ပွဲတွင်ကြီးစံထိမှန်နေလို့ပိတ်မိနေတဲ့တောင်သူနူးကိုလူမှုကယ်ဆယ်ရေးအသင်းတွေကအလံပြူထောင်မွေးပရိုက်တာကားတွေနဲ့တွားရောက်ခေါ်ဆောင်ပေးမယ်လူမှုကယ်ဆယ်ရေးကားတွေကိုပါအပြစ်ခံရတာကြောင့်နောက်ပြန်လှည့်ခဲ့ရပါတယ်တိုက်ပွဲရှိန်ပြင်းထန်လာတာကြောင့်လာရှိုးသိန်းဒီကုတ်ခိုင်တို့မှာစစ်ဘေးဒုက္ခသည်စကန်တွေဖွင့်လှစ်ထားပြီးဒုက္ခသည်1400နီးပါးခိုးလုံနေကြပါတယ်ဒုက္ခသည်စကန်တွေမှာတော့ရှမ်းပြည်နယ်အစိုးရကစားနပ်ရိက္ခာထောက်ပံ့ပေးတာကြောင့်ရှမ်းပြည်နယ်လူမှုဝန်ထမ်းဘေးစီမံဦးစီးဌာနတာဝန်ခံဗမာတိုင်းရင်းသားကြီးရဝင်းကြီးဒေါက်တာအောင်တန်းမောင်ကရှင်းပြပါတယ်
တို့ဒီလောလောဆယ်ဒီဟာတွေကိုဇ
ကျွန်တော်ခလိုင်းစုတပတ်စာကြီးကတော့သူတို့ပုံအောင်ပြီးနှစ်ပတ်စာလောက်ရတယ်။ဒါလေးပေးတာဆိုတော့စံရစီရငါတက်တာရပေါ့။အခြေခံစားကုန်ကျွန်တော်ပေးတယ်။နှစ်ပတ်စာလောက်ပေးတာတိန်အောင်စုကနော်။ညပိုင်းမှာမိတ်တုံးဝင်ဖြစ်တဲ့တင်းနယ်လီတောင်ပလောင်ဖွဲ့အေးရခိုင်လက်နက်ကိုင်ဖွဲ့နဲ့
တပ်ပေမဲ့တိန်နီနဲ့မူဆယ်ကြားမှာတော့တိုက်ပွဲတွေဖြစ်ပွားနေရကြောင်းရှင်နေကိုတွားလာခွင့်မပြုတဲ့အတွက်လမ်းခီးမှာပိတ်မိနေသူတွေရှိနေကြောင်းကုတ်ခိုင်မြေကန်ဦးကခုလိုပြောပါတယ်။ရဲ့လာချိုးကလာချိုးနဲ့တိန်နီကြောင်းကောင်းတယ်။နေတော့တိန်နီနဲ့ဒါဒီတိန်နီနဲ့တိန်နီနဲ့ကုတ်ခိုင်ကုတ်ခိုင်နဲ့မူဆယ်ရေးကြောင်းတိန်ပြားနဲ့မူဆယ်ပြီးကောင်းရှင်ဒီကျွန်တော်ဒီရေရကားရတဲ့ပ
ဘက်မှာတော့ရှင်သွားလာမရှိလို့ကုန်စည်စည်းစိမ်မှုတွေမရှိတော့တဲ့အတွက်အခက်အခဲတွေကြုံနေရကြောင်းလဲကုတ်ခိုင်မြုပ်ကနောက်တူဖြစ်တဲ့မတ်မိုင်မိုင်ကပြောပါတယ
်ပိတ်မိတဲ့လူတွေကရှိတဲ့ကိုမြို့ကိုရွာကရှိနေရဟာပဲစားနေရတယ်တိမ်မီမှာကျတော့ဘာပဲပြောဆန်ထွက်တဲ့နေရာရှိတယ်စွားထွက်တဲ့နေရာရှိတယ်အဲ့ဒါကြောင့်အဆင်ပြေတယ်ကိုခိုင်လိုနေရာကတောင်ပေါ်ဒေသဖြစ်တယ်သူကစိုက်တိုးရေးလည်းဖြစ်ထွက်တဲ့နေရာမဟုတ်ဘူးအဲ့ဒါကြောင့်မလို့ဒီမှာကျောင်းနဲ့ဆန်ဆိုင်နဲ့ဆိုင်သုံးဆိုင်ကပဲယူစားနေရတယ်အဲ့ပြက်ရင်တော့မပြောတတ်ဘူးပေါ့နော်အဲ့လိုအခြေအနေတော့ရှိနေတာတပြုတ်လုံးလိုကတော့ဒုက္ခရောက်သွားနိုင်တဲ့အနေအထားတော့ရှိတယ်
တရုတ်နယ်စပ်ခြေဆိုင်တိုင်းဒေသလက်နက်ကင်၃ဖက်ရဲ့ပူးပေါင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကတော့မနေ့တုန်းကပဲအပြင်းထန်ဝေဖန်ခဲ့ပါတယ်။အရတားတွေပါဝင်လူထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့တိုက်ပွဲတွေကြောင့်မြောက်ပိုင်းဒေသမတည်ငြိမ်မှုကိုထိခိုက်နိုင်ကြောင်းလဲသတိပေးခဲ့တာပါ။မြန်မာအစိုးရကတော့တိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုထိခိုက်နိုင်ကြောင်းပြီးခဲ့တဲ့သတင်းပတ်တည်းနေပြည်တော်မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတရုံးပြောခွင့်ရဦးစောထေကပြောဆိုထားပါတယ်ခင်ဗျာ။
ကိုထက်အောင်ခမ်းပါရှင်အခုတော့ရခိုင်ပြည်နယ်ဘက်ကစစ်ပွဲအခြေအနေသတင်းတပုတ်တင်ပြချင်ပါတယ်။စီးရဲပဋိပက္ခဖြစ်ပွားစေရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရင်းနှီးတွေကိုတိုက်ခိုက်မှုတွေလည်းဆက်တိုက်ဆုသလိုပေါ်ပေါက်နေပါတယ်။ဒီကနေ့အစောပိုင်းမှာလည်းပုံနှချုံမြို့နယ်ကမှာရဲတပ်ဖွဲ့ရင်းနှီးတိုက်ခိုက်ခံခဲ့ရတဲ့အတွက်ထိခိုက်မှုတချို့ရှိခဲ့တဲ့အကြောင်းတပ်မတော်နယ်ဒေသခံတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့မှာရဲအရာရှိတအူဓာတ်ထိုးတိုက်ခိုက်ခံခဲ့ရသလိုပစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့တာပါ။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကအပြည့်အစုံပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်တရက်တွေမှာတိုက်ပွဲတွေလက်နက်ကြီးပစ်ခတ်မှုတွေဘုံပွားကွဲမှုတွေဖြင့်ရဲအရာရှိတို့ဓာတ်ထိုးတိုက်ခိုက်မှုတစ်ခုနဲ့လည်းကြုံခဲ့ရပါတယ်။ဒီနေ့မနေ့ပိုင်းမှာတော့ဘုံကျုံမြို့နယ်ပြင်းသောနဲ့ဗန်းပွေးရွာကြားရဲရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့လည်းဗန်းပွေးရွာသားတို့ကပြောပါတယ်။
ပုံမကျန်နေပြန်တော့နာမှာမင်းခွေးတာလေတလုံးခွေးတာချစ်ခင်မလို့ဉာဏ်ရောက်ရတယ်လေဒီသားပဲခဏစီခဏစီရောကားတော့လည်းလေကထောက်တာစကားဆိုရချင်းတော့ပ
ါစစ်တွေမြို့ကပြန်ပုံချောဝင်မှာမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပြီးရဲအရာရှိတို့ကြဆုံးခဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးအနောက်ပိုင်းသားစစ်သည်နာရုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့မိုင်းခွဲတိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း VOA ကိုတည်ပြုခဲ့ပါတယ
်။မိုင်းခွဲကတော့ဒီမနေ့ဆင်းလာတဲ့ပေါ်မှာတောက်တော့အသေးသေးပါတယ်။ရုပ်ဒီဆောင်မိုင်းခွဲခံရတာဒီနာရုပ်မနေ့ဆက်ပြီးသွားတယ်။ဒါကသူတို့ကြောင့်ရတော့တာရှိတယ်။
မနေ့ညပိုင်းမှာလဲကြောက်တော်မြို့နယ်စစ်ကြံယုံနီကန္နာလမ်းမှာမြို့နယ်ရဲတပ်ဖွဲ့မှူးစောတန်းလွင်ဓာတ်ထိုးတိုက်ခိုက်ခံရတဲ့ကြောင်းဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်
။ဒီကကြောက်တော်ကျွန်တော်ဆိုရင်သူတို့ဟိုစိတ်ဆတဲ့စင်းနဲ့သွားရင်တော့ဒီနာပြေကြလာအောင်သွားကြည့်ရင်တော့ဆရာကမှအားမနေတော့ဘူးလို့တုံးရ
။ဓာတ်ထိုးတိုက်ခိုက်သူကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့လဲဆိုပါတယ်။သာသူခံခဲ့ရတဲ့မြို့နယ်ရဲတပ်ဖွဲ့မှူးကတော့လတ်တလောစစ်တွေဆေးရုံမှာစေကူတမှုခံယူနေရကြောင်းကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်။ဒီမှာလည်းကျွန်တော်စစ်တွေနဲ့ကြည့်တဲ့အခါမှာစစ်တွေဆေးရုံမှာရှိနေတဲ့စေကူတမှုခံနေတဲ့ပုံရတဲ့အခြေအနေတွေရှိလို့ပြောတယ်။ဒါတော့ကျွန်တော်လည်းကျွန်တော်စစ်တွေပြီးတော့ဗရန်လေးကြည့်တာလည်း
မနေ့ကလည်းမင်းပြမြို့တွင်လက်နက်ကြီးကြားရပောက်ကွဲခဲ့ရာကတူဦးတေဆုံးတူဦးတန်ရာရရှိခဲ့ကြောင်းမင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကခုလိုပြောပါရယ
်ကျွန်တော်မင်းပြမြို့ဝင်ကြီးကြီးတောင်ကျော်လန့်ဦးကြီးကျောင်းသားမှာအဲ့ဒီမှာအိမ်လေးက6,800ရှိတယ်အဲ့ဒါမှာညတုံးကတက်တက်ကပြည်လုံးကြရတယ်ဆိုပြီးဦးပြပြကဆုံးတော့တယ်မင်းအိမ်မှာလည်းအတူတူရရရတယ်
ที่ส่งมาเนี่ยตัวคุยกันแล้วเนี่ยสิทธิ์ก็ตัดใจจิตวิลุตเรียนเทปวันนี้ดูมามาสิสิ่งนี้เสร็จลุยิ่งยามยูเนี่ยโอชูยิ่งมูอุกุกุลุงอับเยาว์เลยจารึงเนี่ยเราเดี๋ยวส่งเนี่ยลุยเยาว์เลยเดี๋ยวจารึงส่งเนี่ยลุยเยาว์ถ้าคุณตัวที่เด็กดูนี่จารึงเนี่ยเราจะทำยังไงดูโอเพอร์ซีเนี่ยดีจูงเนี่ยลุยมาเลยที่นี่มามีบ้านยูเนี่ยตะคนตายเนี่ยกลับมาตองจามายามาสิทธิ์เนี่ยยังไงเล่นกันอีพอดูจ้าไต้หวันพี่ป้อนนี ပြည်သူတွေကိုတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်အချင်းတွေမသိရှိသေးကြောင်းပြောပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲတွေကျယ်ပြန့်စွာဖြစ်ပွားလာနေတယ်လို့တိုက်ပွဲစဉ်တွင်ဒေသခံ6000တောင်ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
နိုင်ငံအင်တာနက်ပေးပို့တော်ရပါရှင်အခုတော့စီးပွားရေးဆိုင်ရာသတင်းဖက်ဆက်ရအောင်ပါမြန်မာဂျပန်အမေရိကန်ဒီသုံးနိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်နိုင်မဲ့အလားအလာတွေနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဂျပန်တက်အမတ်အမေရိကန်တက်အမတ်နဲ့ပြည်တွင်းပြည်ပလုပ်ငန်းရှင်တွေဒီကနေ့ရန်ကုန်မှာတွေ့ဆုံဆ
မြန်မာဂျပန်အမေရိကန်သုံးနိုင်ငံကအစိုးရကိုယ်စားလှယ်တွေစီးပွားရေးတိုင်ဝန်ကသူတွေဒီနေ့ရန်ကုန်မှာတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီနေ့ဩဂုတ်လ20ရက်နိုဗိုတယ်ဟိုတယ်ကသူတို့တွေ့ဆုံပွဲကိုနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တက်ရောက်ပြီးသူ့အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုနားလည်ပြီးနိုင်တဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့ယုံကြည်ထားကြောင်းသူကအခုလိုပြောသွားတာပါ
ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့ရတအစိုးရအနေနဲ့တိုင်းပြည်ရဲ့အခွင့်အလမ်းအလားအလာအပြည့်အဝကိုညတွင်ချင်းတူးတယောက်တည်းကနေအကောင်အထည်ဖော်နိုင်မှာမဟုတ်ပါဘူးမြန်မာဒီမိုကရေစီဆင့်ကဲကြောင်းနေမှုမှာရင်ဆိုင်နေရတဲ့နိုင်ငံရေးစီးပွားရေးအခက်အခဲတွေကိုနည်းနည်းနည်းနည်းနားလည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်တိုးတက်မှုအလားအလာတွေရှိလာနိုင်မယ်လို့ကျွန်မယုံကြည်ပါတယ်
လုံငန်းရှင်တွေဘက်ကလည်းမြမဈေးကွက်မှာရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့လက်တလုံးကြုံရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကိုကဏ္ဍအလိုက်ဆွေးနွေးကြတာပါမြမဂျပန်အမေရိကန်သုံးနိုင်ငံကြားစီးပွားရေးပူးပေါင်းဖို့လားလာရင်းနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးတောင်ထွန်းဂျပန်တန်အမတ်အမေရိကန်တန်အမတ်နဲ့အပြန်အလှန်ဆွေးနွေးရာကြီးလုပ်ခဲ့ပါတယ်ညနေပိုင်းမှာတော့မြန်မာနိုင်ငံကုန်သွယ်နှင့်စက်မှုလုပ်ငန်းရှင်များအသင်းအမေရိကန်ကုန်သွယ်စက်မှုလုပ်ငန်းရှင်များအသင်းနဲ့လုပ်ငန်းရှင်တွေဆက်ဆွေးနွေးကြတာပါအမေရိကန်ကုမ္ပဏီတွေကတောင်းအယူမှုတောင်းခံမှုရှိရဲ့ရင်းနှီးမြှုပ်နှံမှုတွေကိုယူလာပြီးအလုပ်ကိုင်တွေလုပ်ငန်းခွင်တင်နှံပေးရပြီးပြီးတော့သဘာဝပတ်ဝန်းကျင်နဲ့ဒေတာကန်လူမှုအတိုင်းဝန်းတွေအတွက်အကျိုးရှိမဲ့စီးမင်းတွေကိုလည်းလေးစားလိုက်နာတယ်လို့အမေရိကန်တန်မတ်စကော့မာစီဝဲကပြောပါတယ်မြန်မာဂျပန်အမေရိကန်ဒီနေ့ပူးတွဲကျင်းပရဲ့တောင်းအယူမှုတောင်းခံမှုရင်းနှီးမြှုပ်နှံမှုမြင့်တင်ရေးဖိုရမ်မှာလုပ်ငန်းရှင်တွေအလေးပေးပြောကြားရဲ့အဓိကစင်ခေါ်မှုတွေကတော့အခြေခံအဆောက်အုံတွေအစဉ်ပြေဖို့နိုင်ငံသားငွေလဲလှယ်ရာကြီးလွယ်ကူဖို့တွေလည်းပါပါတယ်။ကမ္ဘာပံရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာ 2018-2019 ဘဏ္ဍာနှစ်အစောပိုင်းမှာပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုကန့်ကန့်နာတွေအနည်းငယ်တိုးလာကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရ၏ကိန်းဂဏန်းတွေအရဒီနှစ်2019ပထမနှစ်ဝက်အတွင်းပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုစုစုပေါင်း 2.3 ဘီလီယံကိုအတည်ပြုပေးခဲ့ပြီးထိပ်ဆုံးမှရှိနေတဲ့စင်ကာပူနိုင်ငံကစီမံကိန်းပေါင်း 73 ခုအတွက် 1.3 ဘီလီယံတရုတ်နိုင်ငံကတော့စီမံကိန်းပေါင်း 60 ကျော်နဲ့တန်ပေါင်း 330 နဲ့ဒုတိယနေရာမှာအတည်တည်ရှိနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
ကိုယ်စားထက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတစ်ဆက်တည်းရန်ကုန်မြို့ကရင်းနှီးမြှုပ်နှံမှုဖိုရမ်မှာတက်ရောက်ခဲ့သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ပုဂ္ဂလိကကဏ္ဍဖွံ့ဖြိုးရေးစီမံကိန်းမှာလုပ်ကိုင်နေတဲ့နော်ရှိုးဤထုံကိုလည်းဆက်သွယ်မေးကြည့်ပါတယ်ဒီကနေ့ဖိုရမ်မှာအထူးကဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာသူကအခုလိုစာပြီးတော့ရှင်းပြပါတယ်
ဟုတ်ကဲ့ဒီနေ့အခမ်းအနားကတော့ဒါမြန်မာနိုင်ငံရဲ့ဂျပန်ရဲ့အမေရိကန်ပေါ့နော်သုံးနိုင်ငံကြားမှာတာဝန်သိတာဝန်ရှိတဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာအောင်ဘယ်လိုမျိုးလုံခြုံတည်မလဲအဲ့လိုမျိုးဆောင်ရွက်နိုင်မှုအတွက်ဘယ်လိုမျိုးဟို challenges ပေါ့နော်စိန်ခေါ်မှုတွေရှိလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒီအခမ်းအနားမှာပြောသွားတဲ့သူတွေပေါ့နော်ဟိုအမေရိကန်ဆန်အမတ်တော်၎င်းဒီအကြံပေးတာမှတော့လည်းကောင်း private sector လို့ကောင်းပြောသွားတဲ့အချိန်မှာဒီမြန်မာနိုင်ငံမှာတော့အရင်ကတခါမှမတွေ့ခဲ့ဘူးရဲ့ပြည်တင်ကြောင်းလေးမှုတွေကတော့အများကြီးရှိခဲ့ရပါတော့เนาะရှိခဲ့တဲ့အချိန်မှာတော့ဆန်းစုကြည်ပြောတဲ့အချိန်မှာလည်းပါတယ် project bank warehouse ဒီထောက်တာရဲ့သူတို့ရဲ့ဒီမြန်မာ sustainable development plan တို့ investment promotion plan တို့အစားတစ်ဖြစ်သူတို့စမ်းဆောင်နိုင်ခဲ့တယ်ဒါပေမဲ့လည်း sing ho jet ya myai shi bi ya bo no a la ri ya di ko bi ma pwin le nyin da mu shi bu ye na bi ya reputational risk wa shi ya bo no da ro di အတန်းကြီးရဲ့ပုံလေးနဲ့ပတ်သက်ပြီးတော့လေဒါရင်းနှီးနိုင်ငံကရင်းနှီးရုံးနံတွေကအလီထားတဲ့အကြောင်းလေပြီးတော့မြန်မာနိုင်ငံမှာ infrastructure အခြေခံဆောက်အုံတွေကလက်စစ်ကြီးကအစားလမ်းတွေတခြားတွေကအစားတော်တော်လေးကိုပြောပါဘောနော်အားနည်းနေရပါဘောနော်မြန်မာနိုင်ငံကပထမနိုင်ငံကြီးအရအချက်ချကြတဲ့နေရာမှာရှိတော်များလေဒီလမ်းတွေတခြားတွေ logistic တွေ infrastructure တွေတိုးတက်အောင်မလုပ်ဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့အခုနောက်ယူလိုက်မှာမဟုတ်ဘူးဘောနော်နောက်ပြီးတော့မှအစိုးရပိုင်းဆိုင်ရာ decision making process ဘောနော်ဆုံးဖြတ်ချက်ချတဲ့အခါမှာလေခါလိုက်ကြရင်ဟိုသူခမအရင်ခက်တယ်ပေါ့နော် predictability မရှိတဲ့အကြောင်းဒါမျိုးတွေပြောဖြစ်ခဲ့ပါတယ်နောက်တစ်ခုကတော့ဒီ manufacturing ပေါ့နော်ဒီမှာနိုင်ငံရဲ့ကုန်ထုတ်လုပ်ငန်းထုတ်တဲ့ကိစ္စမှာဆိုလို့ရှိရင်အဲ့ဒီအတွေး quality ကောင်းတဲ့ဟာလုပ်နိုင်ဖို့အတွက်ဒါအများကြီးလို့စသဖြင့်ကျွန်တော်တို့ဆွေးနွေးခဲ့ရကြားခဲ့ရပါတယ
်ဟုတ်ကဲ့ပြီးတော့ကျမတို့တရားတလောက်ဆိုရင်မန်တော်ရှိုးကဒီပွဲအပြီးမှာဒေါက်အောင်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနည်းနည်းတွေ့ပြီးတော့စကားပြောခဲ့ရတယ်လို့နားလဲပါတယ်ရှင်အဲ့တော့ဘာလို့အကြောင်းအရာတွေညာပြောခဲ့ကြတာပါလဲရှင
်အော်ဟုတ်ကဲ့အဲ့ဒီဟုတ်ခဲ့ရဆိုတော့ကျမတို့ဒါပြိတက်တွေအများကြီးထင်ရတယောက်နေနဲ့ပဲအဲ့ဒါလေးပြောခွင့်ရတာပါအဲ့လိုရင်းဒီတက်တက်မဟုတ်ပါဘူးရှင်ဆိုတော့ကျမတို့ coffee break လုပ်နေတဲ့အချိန်မှာနိုင်ငံတော်တိုင်းပင်ခံကဝင်လာပြီးတော့မှပြိတက်တွေကိုတူးချင်းလိုက်ပြီးတော့လုံးဆက်တဲ့အခါမှာဟိုကျမရက်နေတဲ့ဖက်ကိုလည်းလဲ့လာတဲ့အတွက်ကြောင့်မို့ကျမအနေငယ်ပြောဖြစ်တာပဲဖြစ်ပါတယ်ကျမတို့တာမန်ဒီပြိတက်ရောက်သူအမိနဲ့ကျမသွားဖြစ်ပါတယ်ကျမရဲ့အလုပ်ကနေတစ်ဆင့်ပါနော်ကျမအလုပ်ကတော့ဒီ USA ရဲ့ဟိုဒီမြန်မာနိုင်ငံရဲ့စီးပွားရေးခန္ဓာခွင့်ပြုတိုးတက်ရေးအတွက်လုံခြုံရေးတဲ့ project ဖြစ်ပါတယ်ဆိုတော့ကျမတို့အချိန်ကလည်းနည်းနည်းလေးပဲအကန့်တရရဆိုတော့ဒီမှာနည်းနည်းလေးပဲပြောဖြစ်တာပေါ့နော်ဒီတာဝန်ကြီးတာဝန်ရှိရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ကျမတို့လုပ်နေတဲ့ထဲကကျမစိတ်ထဲကဟိုတက်ဆိုင်နေထင်တဲ့ဟာလေးပြောပြရပါတော့ဥမာစီးပွားကုသန်းဌာနနဲ့ကျမတို့က trade portal ပေါ့နော် website တစ်ခုရှိရဲအဲ့ဒါကတော့ဒီပြည်လင်းညံတာမှုဖြစ်လာအောင်မြန်မာနိုင်ငံရဲ့ဒီကုန်တုံးထုတ်ကုန်ဆိုင်ရာဥပဒေတွေမျိုးတွေလုံထုံလုံးမျိုးတွေကိုပြည်လင်းညံတာမှုရှိအောင်website link နဲ့ကိစ္စလေးပြီးတော့မှအကောက်ခွန်ပေါ့နော် customs နဲ့ပူပေါင်းပြီးတော့မှကျွန်တော်တို့ဒီ national signal window တိဖောက်ပြီးရဲ့ကိစ္စပေါ့နော်ပြီးတော့နောက်ဆုံးသူကလည်းဒီကျွန်တော်တို့ဒီမြန်မာကြောင့်မျက်ရင်သာမူဝါဒရေးဆွဲတဲ့လုပ်ငန်းကိုကျွန်တော်ပြောပြပါအဲ့ဒါလည်း2016ခုနှစ်တုန်းဆန်စုကြည် America တော်တော်က American အစိုးရအရာရှိတွေတွေ့ရခါကြတော့တွေ့တုန်းကသူကိုယ်တိုင် request လုပ်ခဲ့တာလို့ကျွန်တော်တို့နားလည်ထားပါတယ်ဒီမြန်မာနိုင်ငံရဲ့ဒီအရေးကြီးတဲ့အကြောင်းရင်းလာကဏ္ဍမှာသူတို့ကြောင်းလေးမျိုးပြုလုပ်ဖို့ဆိုတော့အဲ့ဒါနေတစ်ဆင့်တစ်ဆင့်ပေါ့လေအဲဒီ American တိုင်းရုံးကနေကျွန်တော်တို့ project ထိရောက်လာပြီးတော့ဒီပြီးခဲ့တဲ့တစ်နှစ်ခွဲလောက်ကြာမှာကျွန်တော်တို့အဲ့ဒါတက်ဆိုင်ရာအစိုးရတွေလုပ်ငန်းရှင်တွေအဲလူထုချီပြုဖွဲ့စည်းရတဲ့အချိန်ချင်းတွေ့ဆုံဆွေးနွေးပြီးကျွန်တော်တို့ကတော့ facilitate ဟိုမိပညာပိုင်းဆိုင်ရာစံပေါ်တဲ့ project ခန်းကဏ္ဍကနေပါဝင်လာပါဆိုတော့အဲ့ဒါလေးပဲပြောဖြစ်တာပါသူကတော့ policy ရမှုရင်းကတော့ဒီပွားဒီဒီတယံစာဝင်ပြီးလည်းတင်လိုက်ပြီးဆိုအဲ့ဒါလေးပဲပြောဖြစ်တာပါတကယ်ဟုတ်တူတူတူတူလေးပါရှင့်ဟုတ
VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေပင်သတင်းစဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုဒူတွေကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စာလုံးပေါင်းတွေကတော့ INDEL SAT 17နဲ့MEA SAT 3တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲတိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့အင်တာနက်ဆက်မြန်းနာမှာလည်းကြည့်ရှုနားဆင်နိုင်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 19.25 နဲ့30နှစ်အပြင်လိုင်းလက်မီတာ 190 ရောကနေည10နာရီအထိတိုက်ရိုက်ထိုးရနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင
်။ကိုသိန်းစစ်ပွဲဟာကျိုးရှိစေမယ့်ပြင်အေးစစ်စစ်နိုင်ရမယ့်ပွဲဆိုပြီးလွန်ခဲ့တဲ့တနည်းခွဲလောက်ကသမ္မတထရန့်Twitter ကလည်းရေးခဲ့ဘူးပါလေ။ဒါပေမဲ့တရုတ်နိုင်ငံကသွင်းကုန်ဒေါ်လာဘီလီယံ300ဘူဂုံတွေကိုအခွန်တိုးကောက်မယ်လို့ကြေညာပြေသိမ့်နေကြခင်မှာပဲ။ကမ္ဘာအစုရှယ်ယာဈေးတွေထိုးကျပြီးစီးပွားရေးဆွေးနွေးမှုတွေရင်ဆိုင်ရနိုင်ချေရှိနေပြီဆိုတော့စီးပွားရေးပညာရှင်တွေရဲ့သတိပေးချက်တွေထွက်လာခဲ့ပါလေ။ဒီသတိပေးချက်တွေနဲ့ပတ်သက်လို့သမ္မတထရန့်ရဲ့ဂုံသွေးရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့ဒီမိုကရက်ပါတီကသမ္မတလောင်းတွေက ABC ရုပ်သံကနေသဘောထားမှတ်ချက်တွေမျိုးမျိုးထုတ်ဖော်ပြောဆိုကြပါလေ။အခုလအတွင်းအမေရိကန်စုရှယ်ယာဈေးကွက်တွေတစ်နေ့အတွင်းဆိုးဆုံးအခြေအနေထိုးကျခဲ့ပြီးပြီးခဲ့တဲ့ဘက်ကတော့နည်းနည်းလေးမဆိုးစလောက်ပြန်တက်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့သမ္မတရဲ့ထိပ်တန်းကုန်သွယ်ရေးအရာရှိပီတာနာဗာရိုကတိုင်းပြည်ရဲ့စီးပွားရေးကောင်းနေပါတယ်လို့ ABC ရုပ်သံကခုလိုပြောပါတယ်။
We're going to have a strong economy through 2020 and beyond with a bull market and here's why. If Congress rises
above 2020နဲ့အလွန်အထိကျွန်တော်တို့စီးပွားရေးနဲ့အစုရှယ်ယာဈေးကွက်တွေခိုင်းပါပါတယ်။တကယ်လို့လွှတ်တော်ကပါတီဇွဲတွေမထားပဲအမေရိကန်မက္ကဆီကိုနဲ့ကနေဒါကုန်သွယ်ရေးသဘောတူညီချက်ကိုအတည်ပြုမယ်ဆိုရင်ဒါချက်ကပြောတာမဟုတ်ပါဘူး။တမိုင်းမှာအကြီးဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်ပါမယ်။တိုင်းနဲ့ချီတဲ့အလုပ်ကိုင်တွေထပ်ပြီးဖန်တီးပေးနိုင်မယ်သဘောတူညီချက်ပါ။
ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ဒီမိုကရက်ထက်လွတ်တော်မတ်ကတ်စတင်ဂျီလီဘရန်ကတော့အမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူညီချက်ကအကျိုးမရှိဘူးလို့ခုလိုဝေဖန်ပါတယ်
I think NAFTA 2.0 is a disaster. I think it was a giveaway to drug companies in Mexico. It's going to harm
NAFTA 2.0 ကုန်သွယ်ရေးသဘောတူညီချက်ကဆူဆူဝါဝါဆုံးရှုံးမှုတွေဖြစ်စေမဲ့သဘောတူညီချက်လို့ကျွန်မထင်ပါတယ်။စေဝါထုတ်လုပ်တဲ့ကုမ္ပဏီတွေကိုမက္ကဆီကိုကိုလုတ်ခွေပေးလိုက်ပါလိမ့်မယ်။ကျွန်မတို့ဘက်ကအလုတ်ကိုင်တွေထိခိုက်နေပါတယ်။သမ္မတထရန့်ကသာအကျိုးရုပ်စေမဲ့သဘောတူညီချက်မဟုတ်ဘူးလို့ပြောနေတာပါ။ဒီသဘောတူညီချက်ရအောင်လုပ်နေရုံနဲ့မဟုတ်ဘူး။တရုတ်နယ်လေကုန်သွယ်ရေးစစ်ပွဲကိုဖန်တီးနေပါတယ်။ကုန်ထုတ်လုပ်တဲ့သူတွေကိုတကယ်ကိုထိခိုက်စေပါတယ်
။ဒေါ်လာဘီလီယံ300ဘူတရုတ်ကုန်တွေပေါ်ခွန်ဆရာကိန်းတို့တိုးကောက်ဖို့သမ္မတထရန့်ဆုံးဖြတ်ပြီးတဲ့နောက်တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနကအမေရိကန်လေယာဉ်ထွက်ပစ္စည်းတွေကိုမဝယ်ဘူး။သူ့ပြည်တွင်းလုပ်ငန်းရှင်တွေကိုညွှန်ကြားထားပါတယ်။အိမ်ပြီးတော့ကုန်သွယ်ရေးနဲ့ထုတ်ကုန်မှုဝါဒဆိုင်ရာညွှန်ကြားရေးမှူးပီတာနာဗာရိုကတော့ABC ရုပ်သံကိုဆွလို့ပြောပါတယ်
What the president did was looked at that and as of September 1st about half of that will be tariffed at 10%.
သမ္မတအနေနဲ့တွင်းကုန်တွေကိုအခွန်တိုးကောက်ဖို့ညွှန်ကြားခဲ့တာပါစက်တင်ဘာလ1ရက်နေ့ကစပြီးကုန်တွေထဲကတဝက်လောက်ကို10ရာခိုင်နှုန်းအခွန်ဆောက်ပါလိမ့်မယ်သမ္မတအနေနဲ့စီးပွားရေးအတိုင်းအဝိုင်းအလုံသမားခေါင်းဆောင်တွေတက်ဆိုင်ရာအားလုံးနဲ့ထိတွေ့ဆောင်ရွက်နေတာတွေဟာတိတ်ကိုကောင်းမွန်တဲ့အချက်တွေလို့ပြောရပါလိမ့်မယ်
ဒါပေမဲ့ဒီမိုကရက်ထဲလွတ်တော်မတ်ကတ်စတင်ဂျီလီဘရန်ကတော့ဒါကိုလက်မခံပါဘူ
း I don't think his world view is reflected in the everyday kitchen table issues
သမားရဲ့ကမ္ဘာအမြင်သဘောထားတွေကနေဆတူကမိဖို့ချောင်းတွေကထမင်းဝိုင်းမှာကြုံနေရတယ်မိသားစုတွေရဲ့အခက်အခဲနဲ့ကင်းကွာနေတယ်လို့ကျွန်မမြင်ပါတယ်လူတွေကအလောက်ကင်တွေအတွက်စိုးရိမ်နေကြပါတယ်ကျန်းမာရေးစေကူသားခွင့်မရမှာကိုစိုးရိမ်နေတယ်ကလေးတွေရှေ့ရေးအတွက်စိုးရိမ်နေကြပါတယ်
လူ့အမျိုးအပြည်နဲ့လူထုနဲ့တွေ့ဆုံပွဲမှာသမ္မတဒေါ်နယ်ထရန့်ကအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကကမ္ဘာမှာတိတ်ကိုအောင်မြင်ဆုံးစီးပွားရေးလို့ပြောဆိုသွားပါတယ်။တရုတ်ကြောင့်ငွေကြေးဆိုင်ရာဆုံးရှုံးမှုတွေရင်ဆိုင်ရနေတယ်လို့အမျိုးသစီပြောနေပေမဲ့တရုတ်ကမျိုးစည်းတချို့ပေါ်ခွန်တိုးကောင်းမဲ့အစီအစဉ်ကိုတော့ဒီဇင်ဘာလအားလိုက်ရဲ့ဈေးဝယ်ရာသီပြီးဆုံးတဲ့အချိန်ထိရွှေ့ဆိုင်တဲ့အကြောင်းသမ္မတထရန့်ကမကြခင်ကပဲကြေညာပါတယ်။ တချိန်ထဲမှာတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ဟောင်ကောင်မှာရှိတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေကိုတခြားအလုံးထောက်ခံခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ပါပြောင်းသွားတဲ့ပုံလည်းရှိနေပါတယ်ဒီလိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုတဆိုင်မမတ်ထောက်ခံခဲ့ပေမဲ့လည်းအမေရိကန်ပြည်ထောင်စုဒီချိန်မှာထူးထူးခြားခြားနှုတ်ပိတ်ငြိမ်သက်နေတာလဲတွေ့နေရကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်ရီလေးလိုက်ဆွေးနွေးခံကုန်တာဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုင်ရီလေးလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အခုဒီရပိုင်းတွေအတွင်းစီးပရိပခါတွေမြန်မာပြည်မှာဘာကြောင့်များတိုးလာလဲဆိုတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့ဆစ်စင်းရင်တဲ့သူပဲအခုရပိုင်းတွင်မှဒီရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့ CPPK တွေဟာမြမညီငယ်ရဲ့လုပ်ငန်းစဉ်တော်တော်ကြီးမားတဲ့စိန်ခေါ်မှုတည်းရဖြစ်လာပါတယ်။နောက်လက်ရှိညီငယ်ရဲ့လုပ်ငန်းတွေမှာလည်းတုံဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုလို့ရှိရင်ဒီ AA ရခိုင်ဖွဲ့နဲ့စစ်ပွဲတွေကလည်းဒေသမတည်ငြိမ်မှုတွေရှိနေပါတယ်။ညီငယ်ရေးဆောင်နေချိန်မှာအခုလိုမျိုး CPPK တွေပိုးပြီးတော့တင်းမာလာတာဘာကြောင့်မှလဲအခုကျွန်တော်တို့ Daily Life Season မှာဖြေရှားကြည့်ကြမှာပါ။ပေါင်းဆွေးနွေးဖို့ပြဖို့အတွက်ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်။ပထမတူကတော့ENC ရခိုင်အမျိုးသားကောင်စီရဲ့အထူးထူးတွင်းမှုဖြစ်တဲ့ဦးထွန်းစောပါဦးထွန်းစောကလည်းရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ဒီမှာလည်းပါဝင်ပတ်သက်သူဖြစ်ပါတယ်။နောက်သူကတော့ဒီရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလေးလာသူဖြစ်တဲ့သီဘောကဦးရဲထွန်းပါသူဟာအရင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့ဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးထွန်းစောကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ဦးထွန်းစောကြီးခုနကကျွန်တော်ပြောလို့ပေါ့ညီငယ်ရေးလုပ်ငန်းစဉ်ဒီကအခုကတုံလဲတုံဆိုင်နေပြီပြောရဆိုရင်တော့အချင်းကြီးကနောက်ပြန်ဆုတ်တဲ့သဘောတော်တွေ့နေရပါတယ်စီပရိခါလည်းပိုတိုးလာတယ်ဒါဘာကြောင့်ဖြစ်တာလဲတဖက်က CAPR တွေကြောင့်ဖြစ်တာလားဒါမှမဟုတ်အစိုးရနဲ့စစ်တပ်ကနေကအားနည်းနေရလားဘယ်လိုကြောင့်လို့သုံးသပ်မိပါလဲ
ဒီကကျွန်တော်မြင်တာကတော့နှစ်ချက်ပေါ့ဗျာဆိုပထမတစ်ချက်ကတော့စေတနာမမှန်ဘူးပေါ့နော်အဓိကတက်မတော်ကရေစားတစ်ဖက်မိမုတ်တစ်ဖက်နဲ့စစ်ကစားနေလို့ဖြစ်ပါတယ်နောက်ပြီးတော့ပြည်ခရဲ့စီးရီးကိုတနိုင်ငံလုံးတိုက်တာမလုပ်ပဲကွက်ကြအဖြစ်ခရဲ့စီလုပ်ပြီးစီရဲ့သာစီကိုပဲကျိုးပန်းနေတာကိုတွေ့ရတယ်။အတချက်ပေါ့နော်။ဒုတိယတစ်ချက်ကတော့နိုင်ငံရေးစင်တာမရှိဘူး။စီရဲ့ရအသာစီမရပဲတက်မတော်နေနဲ့နိုင်ငံရေးစကားပြောမှမဟုတ်ဘူး။နိုင်ငံရေးစကားပြောလိုက်ရင်လည်းပဲအံပြသာသာပဲရှိတယ်။တကယ်တမ်းတက်မတော်ဘက်ကဒီစေတနာမှန်ရင် SC လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တော်လိုင်းဖွဲ့စည်းတယ်နဲ့ပြည်လေရမှာပေါ့။ဒီတရားဝင်ဆွေးနွေးပွဲကလည်းမရှိအခုနောက်ပိုင်းမှာဆိုလို့ရှိရင် RCSS KNU ဖွဲ့တွေနဲ့လည်းပဲတက်မတော်ကြမှာရန်ပန်ရန်ကတိုက်ပွဲတွေကလည်းဖြစ်နေတယ်ဆိုတော့တက်မတော်မှာနိုင်ငံရေးဆန္ဒမရှိဘူးဆိုတာပေါ်လွင်နေတယ်ပေါ့လေဆိုတော့နိုင်ငံရေးဆန္ဒမပါပဲဒီဟန်ပြလုံနေတဲ့ဆွေးနွေးပွဲတွေကလည်းအလုံးမဖြစ်တော့ဒီလိုမျိုးအော်အော်တောင်းနေတွေဖြစ်နေတာကတော့မဆန်းဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီမှာတစ်ဆက်ထိမိချင်တာကမြန်မာတက်မတော်ဘက်ကလည်းသူတို့ကပြောနေတာပြောရမယ်ဆိုရင်တော့ဒီအရှိဘက်ချမ်းမှာမြန်မာနိုင်ငံအထူးပြည့်ရှေ့မြောက်ပိုက်ဘက်ချမ်းမှာဒီတစ်ဖက်ကပြစ်ခတ်ရဆေးရီတောက်လျှောက်သူတို့လုံနေတယ်ဒီလုံနေတဲ့အချိန်မှာညီငယ်ရေးလုပ်ငန်းတွေကိုလုံးကြပါဆိုပြီးတော့တိုက်တွန်းနေရလဲရှိပါတယ်ခင်ဗျာပြောရမစွန်းတော့ခုနကကိုထုံးစောပြောသွားတဲ့အချိန်မှာသူတို့ဘက်ကတမ်းမတော်ဘက်ကညီငယ်ရေးအတွက်စိတ်ဆန္ဒမရှိဘူးဆိုတာကိုအဲ့ဒါကိုကျွန်တော်ပြန်မိကုန်းထုတ်ချင်တာပါအဲ့တော့သူတို့ဘက်ကတော့သူတို့ပြောတာကသူတို့ဘက်ကတစ်ဖက်ကပြစ်ခတ်ရဆေးရီလုပ်တယ်ညီငယ်ရေးလုပ်ငန်းစဉ်တွေလုံနေအောင်ဆိုပြီးတော့ပြောနေတာတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ခုနပြောတဲ့အတိုင်းပဲလေသူတို့ကတော့တစ်ဖက်ကပြစ်ခတ်ရဆေးရီကြီးညာတာဘယ်လိုလဲသူကစေတနာမှမပါဘူးပဲတဖက်သားပြည်ခရစီကြီးညာတယ်ဆိုရင်တနိုင်ငံလုံးတိုက်တာကြီးညာပေါ့အခုကနေပြီးတော့မှဒီရှမ်းရယ်ကချင်ရယ်အဲ့ဒီဘက်မှာပဲစစ်တိုင်းကားခုမှာပဲကြီးညာတယ်တပြိုင်တည်းမှာဒီအနောက်ဘက်စစ်မျက်နှာမှာနေပြီးတော့မှနော်သွားပြီးတော့မှအင်အားအလုံးကြီးနဲ့နော်ဒီ ULAA အဖွဲ့ကိုအမြင့်ပြုတ်ချီမုံကြီးလုံနေတယ်ရှစ်လအတွင်းမှာဆိုလို့ရှိရင်ရခိုင်ပြည်စစ်မျက်နှာတဲမှာနော်ဒုက္ခသည်ပေါင်း6000ကျော်ဖြစ်သွားပြီးကြေးရွာပေါင်း200ကျော်300လောက်ကနေပြီးတော့မှနော်အဲ့လူတွေထွက်ပြေးလာရတယ်နောက်ပြီးတော့မှတိုက်ပွဲဖြစ်လိုက်တာကလည်းပဲเนาะအချိန်ရေအတွက်900ကျော်600လောက်ရှိတယ်စီးတွေပြစ်ခိုင်းတိုက်ခိုက်မှုတွေဆိုတော့တေဆုံးတရားရမှုတွေနောက်ပြီးတော့မှဒီအနစ်ထိုင်တွေကနေစင်တွေအများရှိနေတယ်ဒါတွေကတစ်ဖက်သားပြစ်ခရဲ့စီးရေလုတ်တဲ့ပုံစံကမမှန်ဘူးအဲ့ဒါကြောင့်ကျွန်တော်တို့ကစီးတနာမမှန်ဘူးလို့ဒါပြောချင်တာဖြစ်တယ
်ဟုတ်ကဲ့လက်ရှိအစိုးရဘက်ကအနေထားရည်တည်ချက်နဲ့ပတ်သက်လို့ကုထုံးစော်ပြောအများပြောချင်လဲခင်ဗျာအခုဖြစ်တဲ့မြောက်ပိုင်းတိုက်ပွဲအပါအဝင်ညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့
ကျွန်တော်မြင်တာကတော့အစိုးရကသူတက်ကူမှနိုင်မှမနိုင်ပဲနော်လက်ရှိဖွဲ့စည်းပုံရကလည်းပဲတက်မတော်ကဒီ အစိုးရရဲ့အောက်မှာလည်းမရှိဘူးလေနော်ဒီစင်းပြိုင်အစိုးရအနေနဲ့သူကသွားနေတာပဲကျွန်တော်တိုက်ပြီးမှအစိုးရနှစ်ရက်ရှိတယ်လို့လည်းအများကအားလုံးတကဘာလုံးကလည်းလက်ခံထားကြတယ်ဗျနော်အဲ့ဒါကြောင့် NLD အစိုးရအနေနဲ့သူကဒီတက်မတော်ကိုသူ့ရဲ့အစိုးရတက်လို့သူကပြောတာပြောနေရတာအစိုးရရဲ့အောက်မှာတက်မတော်ကတခြားလုံးရှိမနေဘူးနော်၂၀၀၈ဖွဲ့စည်းပုံအရဆိုလို့ရှိရင်ဒီအတိအလင့်ပဲတက်ကသူ့လို့သူလုံးမယ်နော်လိုအပ်တဲ့အချိန်မှာသမ္မတစီကနေအမိန့်ထုတ်ပေးရမယ်ဆိုတဲ့ပုံစံမျိုးပေါ့အခုလည်းပဲသမ္မတရဲ့အမိန့်နဲ့တိုက်တယ်လို့သူတို့ကလိုရင်ပြောတယ်အခုလည်းသမ္မတလုံခြုံရေးကောင်စီကကိုယ်စီလေးတွေလာတယ်ဆိုလို့ရှိရင်ဒါသမ္မတရဲ့အောက်မှာသွားနေတာပါသမ္မတရဲ့နောက်မှာအလိုက်နေတာပါသမ္မတရဲ့အမိန့်နဲ့ညွှန်ကြားချက်နဲ့အညီလုံနေတာပါလို့အဲ့လိုပြောနေတာတွေရှိတယ်အစိုးရကလည်းပဲသူက2008ဖွဲ့စည်းပုံအောက်မှာဘေးကျန်နေတဲ့ပေါ့နော်ကျွန်တော်မြင်တာကတော့အခု2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့များဒီဖြစ်စဉ်တွေကနေပြီးတော့မှနော်ဒါဘယောကအနေနဲ့အသုံးပြုနေသလားဒါတော့ကျွန်တော်တို့အတန်တရားဖြစ်မိတယ်။အထောက်အပံ့ပေးစည်းပုံပြည့်ပြောင်းလဲရေးကိုလွတ်တော်တွင်မှာအခုကနေပြီးတော့မှအင်တိုင်းအားတိုင်းလုံးပဲလို့ကြိုးပမ်းနေတဲ့အချိန်မှာရေးပြင်းမှာဒီလိုမျိုးကနဂေါ်စားတိုက်နေတဲ့ကိစ္စတွေကအထောက်အပံ့ပြောင်းလဲရေးကိုမလုံလို့တဲ့နော်အင်အားစုတွေရှိနေတယ်။အထူးသဖြင့်တက်မတော်ကနေပြီးတော့မှအထောက်အပံ့ပေးစည်းပုံအရသူကအခွင့်ထုတ်ကန်ဖြစ်နေတယ်။ဒီသူ့ရဲ့အခွင့်ထုတ်ကန်ဘဝကိုသူကမစွန့်လွှင့်ကျင်ဘူးမစွန့်စင့်လွှင့်ကျင်တဲ့အခါကျတော့သူကနော်ဒီရေးကိုနေပြီးတော့မှသူကတစ်ဖက်လေးနဲ့နိုင်ငံရေးအသုံးချနေတယ်လို့ကျွန်တော်ကအဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျာကိုတွန်းစော်လီလိုင်းပေါ်မှာခဏနေပြပအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နယ်ဆွေးနွေးမဲ့သူဦးရထွန်းရှမ်းပြည်နယ်ကနိုင်ငံရေးသမားနိုင်ငံရေးလှလသူတူဖြစ်ပါတယ်ဦးရထွန်းခုနကကိုတွန်းစော်ကိုမေးခဲ့တာပဲပြန်မေးချင်ပါတယ်ညီငယ်လူငန်းစင်းကြီးလုံနေတဲ့အချိန်မှာပဲအနောက်ဘက်မှာပဲကြည်ကြည်အခုအရှေ့မြောက်ဘက်မှာပဲဖြစ်ဖြစ်ဒီ CA brief card တွေပို့တိုးလာတယ်အဲ့ဒါဘာကြောင့်လို့ထင်ပါလဲခင်ဗျာ
အခုတက်တော့ဖြစ်သွားတဲ့ကိစ္စကိုပဲဖြတ်ပြီးတော့သုံးတက်ရရင်တော့ဒီသမ္မတော်ကနေပြီးတော့အပြစ်ရက်ဆဲထားတာကသူကတနိုင်ငံလုံးအပြစ်ရက်ဆဲထားတာမဟုတ်ဘူးဒီအရှင်းမြောက်နဲ့ရောက်ခက်ပိုင်းပေါ့နော်စစ်တိုင်းငါးခုကိုရပ်ထားပြီးတော့အနောက်ဘက်မှာတော့သူကဒီအာသာအကြမ်းဖက်သမားတွေရှိနေတယ်ဆိုတော့ဒီအကြောင်းပြချက်နဲ့အဲ့ဘက်ကတော့ဆက်ပြီးတော့စစ်ပွဲတွေဆင်နွှဲနေတာပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဒီအခုတိုက်ခိုက်တဲ့မဟာမိတ်သုံးဘွယ်ထဲမှာပါတဲ့ AA ကအဲ့ဒီဘက်မှာဖိတိုက်ခံရတယ်လို့ဖြစ်တာပေါ့
ဟုတ်ကဲ့ပြော
ဒီဒီလိုဒီလိုဖိတိုက်ခံရတဲ့အနေထားနေပြီးတော့တက်တာတော့အောင်ဒီဘက်ကနေပြီးတော့ဒီဖိရှိချီတက်ပြီးတော့အင်အားပြော့တဲ့နေရာကိုဝင်တိုက်တဲ့သဘောပေါ့ဝင်တိုက်ပြီးတဲ့အခါကျတော့အဲ့ဒီဘက်ကတက်ပြီးဆွဲထုတ်လိုက်တဲ့သဘောပေါ့ဒါကြောင့်မလို့ဒီကမှာနည်းနည်းတိုက်ွက်တွေပေါ်လိုက်တဲ့အတွက်ကြောင့်မလို့ဟိုဘက်ကတော့ဟိုဒီတက်တာတော့မှာပေါ့လေဒါကြောင့်ဒီအကျိုးဆက်ဖြစ်လာတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဦးရထိုးရဲ့သုံးသပ်ချက်ကတော့စီးပြူဟာသဘောမျိုးနဲ့သူတို့ကအခုဒီမြောက်ပိုင်းမဟာမိတ်တွေကဆောင်းရလာတာလားဒါမှမဟုတ်ရှင်စီးရဖိအားပေးဖို့ဆိုပြီးတော့ပုံစံမျိုးနဲ့တွားနေရလားညီငယ်ရဲ့အတွက်ဘယ်လိုမြင်ပါလဲ
ညီငယ်ရဲ့အတွက်ကတော့ဒီလိုတွားလို့ရှိရင်တော့ဟိုပို့ပြီးတော့ကောင်းလာဖို့မရှိဘူးဒါကြောင့်မလို့ငင်းရည်အတွက်ပို့ပြီးတော့တိုးတက်ဖို့ဒါမှမဟုတ်ရင်လည်းဒီအခွဲ၃ဘွဲကိုတခြားအခွဲတွေနဲ့အတူတူဂန်းတူလက်ခံဆွေးနွေးဖို့ဆိုတဲ့ရည်ရချက်ကတော့ကျွန်တော်ထင်တယ်အဲ့ဒါကဒုတိယဟိုရည်ရချက်ဖြစ်လိမ့်မယ်ပထမဆုံးဒီဒီမှန်းနာကတော့အဲ့ဒီအနောက်ဘက်ဆင်းမျက်နာက PR တွေတက်တာသွားဖို့ဆိုတဲ့ရည်ရချက်ကအဓိကဖြစ်လိမ့်မယ်။ဘာကြောင့်ဆိုတော့စက်မတော်အနေနဲ့အခုလိုခံလိုက်ရတဲ့အခါကျတော့သူတို့လည်းဒီကိစ္စမှာတော့တော်တော်လေးအရှက်ရသွားမယ်လို့ထင်တယ်။ဒါကြောင့်သူတို့ကဒီကလာတူအတွင်းမှာကတော့ထပ်ပြီးတော့သူတို့ထိုးစစ်တွေနဲ့ဖိတိုက်လာမှာဖြစ်တဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပြင်းထန်လာလိမ့်မယ်ဒီကလာတူအတွင်းမှာတိုက်ပွဲတွေပိုပြင်းထန်လာလိမ့်မယ်လို့ကျွန်တော်ကအဲ့လိုသုံးသပ်တယ်
ဟုတ်ကဲ့အဲ့တော့တစ်ဆက်တည်းပဲအခုတွားနေတဲ့ညီငယ်ရေးလုပ်ငန်းစဉ်ပေါ်မှာကိုဘယ်လိုတက်ရောက်မှုတွေရှိနိုင်လဲ
ညီငယ်ရေးလုပ်ငန်းစဉ်ကတော့ဒီနေ့ပဲတွေ့လိုက်တာကတော့ချင်းမိုင်မှာကျွန်တော်တို့ KNU ကရော RCSS ကရောပြန်ပြီးတော့ဒီကနေ့ဆွေးနွေးပွဲတွေစဖို့အတွက်အဲသူတို့လည်းဒီအစဉ်အဖြစ်နေပါတယ်ဆိုတော့တရင်ပြည့်ချက်ရတဲ့အတွက်ကြောင့်လို့တက်မလို့ဘက်ကအဲအစိုးရဘက်ကနေပြီးတော့ဒီအချက်၄ချက်ကိုတင်ပြထားတယ်လို့သိရပါတယ်အဲ့တော့ပြန်စနိုင်အောင်ပေါ့လေအဲ့တော့ကြံတဲ့အဖွဲ့တွေနဲ့တော့ဆက်သွားမယ့်သဘောရှိပါတယ်ဗျ
ဟုတ်ကဲ့ခင်ဗျာဦးထွန်းစောဦးရဲထွန်းလေးလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်ပါဝင်ဆွေးနွေးလို့ရဆိုတော့ဖုန်းနံပါတ်တွေပြီးပို့ထားတဲ့တော်ရှင်ကိုခေါ်ပါမယ်ပြောရမယ်ဆိုတော့တော်ရှင်တော်ရှင်များဖုန်းနံပါတ်ပို့ထားရကြောင်းလို့ကျွန်တော်အချိန်ရတော့တော့တော်ရှင်ကိုခေါ်ပြီးတော့မှဖြစ်ပါတယ်အရင်ဆုံးကျွန်တော်ဆိုင်းအောင်ကျော်စန်းကိုဖိတ်ခေါ်ချင်ပါတယ်တူတက်တုတ်လေးဆွေးနွေးလို့ရပါတယ်မေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်အိုင်းရဒီလိုပါပဲစစ်တပ်ကတော့
ဒီလိုကလက်ကနီးပေါင်းဆောင်နဲ့ဒီလိုတိုက်ဆက်ဆင်တာဆင်နေရတော့မှန်တယ်ကြအစိုးရကလည်းစစ်တပ်ကိုမနိုင်ဘူးစစ်တပ်ကအစိုးရကိုဝန်နိုင်တယ်လေဘာလို့လဲဆိုတော့တိုင်းပြည်တွေလိုသမရစကားကလည်းနားမထောင်စစ်တပ်ကဒီတဲဝင်ပြီးစပြီးမှကျတော့စစ်တပ်အောက်မှာပဲရှိရတယ်ကြောနော်ဟုတ်စစ်တပ်အောက်မှာပဲရှိရခါကျတော့စစ်တပ်ကဒီလုတ်ချင်တာလုတ်တယ်သူကစစ်တိုင်းမှာဗတ်ကြရတာဟုတ်စစ်မတိုင်းဗတ်ကြမရဘူးဒီလိုတိုင်းသားလက်နက်ကလေးဒီပေါင်းဆောင်နဲ့တော့လက်တိုက်နေတယ်လို့ကျွန်တော်ပြောပြပါရခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကုဆိုင်ကျော်ဆန်ကျေးဇူးပါကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေကုနောင်တူတူလေးဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဗျာကျွန်တော်နည်းနေလာပါဗျာအဲကျွန်တော်ဒီထားမျိုးကတော့ပြောရလို့ရှိရင်တော့ဒီ2015နှစ်ပိုင်းတော့ဟိုတိုင်းနာလက်နက်ကန်တပ်ဖွဲ့ကိုဟိုအချမ်းဖက်လက်ရက်ကိုချိန်မှာဟိုအစိုးရကနေ NLD အစိုးရနေချိန်ညာတာဟိုကျွန်တော်တန်းကျင်တန်ကျင်တော့ဖြစ်နေတယ်ကျွန်တော်ဒီထားမိတာတော့တန်ကျင်တော့ဒီထားမိပါတယ်အဲ့
ဒါကအစိုးရကနေကျင်ညာတာလားအစိုးရကနေအစိုးရကနေကျင်ဟုတ်ကဲ့
အစိုးရတော့ဆိုပြီးတော့မှဟိုအစိုးရတော့အစိုးရကနေပြီးတော့မှဟိုအထူးသဖြင့်လည်းဆက်နေကြဆောင်နဲ့ဟိုမလာနေရလို့ဟိုချက်ချင်းဆိုတယ်ကဟိုကျင်ညာချက်တွေထုတ်ပြန်တယ်အဲ့တော့ကျွန်တော်သိချင်တာတော့ဟိုတက်မှတ်တော်ကနေရောအကြမ်းဖက်ဒိတ်ရက်တွေလုပ်ခဲ့တာဒီ2015နောက်ပိုင်းမှာဟိုကလုံးဝမရှိတော့ညာလားကျွန်တော်က
ကိုနောင်ကျေးဇူးပါကျွန်တော်ပြီးရင်မေးပြပါမယ်ကျွန်တော်နောက်တူကိုကြီးဆွေတခါလေးဖိတ်ခေါ်ကြပါလေကိုကြီးဆွေတို့တော်တော်မေးမြန်းလို့ရပါတယ
် Hello
ဟုတ်ကဲ့ကိုကြီးဆွေပြောပါခင်ဗျ
Hello
ဟုတ်ကဲ့ကိုကြီးဆွေကြားပါလေဟုတ
်ကဲ့ခင်ဗျအဲကြားပါကြားပါခုနကဝပန်းနဲ့ဆွေးနွေးတော့တဲ့ဆရာကြီးကဆွေးနွေးတော့တို့တို့ကိုကောင်းပါတယ်အဲအခုဖြစ်နေတဲ့ဈေးဆေးရအချက်လက်တွေမှာကျွန်တော်တို့ကတော့ဖိတ်ဖို့တော့ဘယ်တော့မှလက်မခံပါဘူးစစ်စစ်ဒါကမကောင်းပါဘူးအဲ့တဲ့ဆုံးဟိုလူကြီးအနေနဲ့အခုတာဝန်ရှိတဲ့အစိုးရရောတက်မလို့ရောသူတို့ဘက်ကနေပြီးတော့အဲငင့်ညာတဲ့အနေနဲ့တက်နေဆုံးတွေအန်စီလမ်းကြောင်းကိုရောက်နေအောင်အတွက်တင်ရတာလက်နေတိုင်းတွေကိုအချိုးကြညီဟိုဒီတိုင်းလမ်းကြောင်းကိုအဲ့တဲ့ဆုံးစိုးလျင်စွာဆုံးရသေးတဲ့သဘောပါပဲခင်ဗျ
ဟုတ်ကဲ့ကိုကြီးစိတ်ကြည့်ကြပါနောက်ထပ်တူဖိတ်ခေါ်ကြပါလေဦးချင်းမြင့်ဒီခါလေးဆွေးနွေးမြင်းမြန်းလို့ရပါတယ်
စေဘန်ရဘောင်းဆောင်ကြီးရည်ရချက်ကောင်းမှုလိုပါတယ်ခင်ဗျာသူတို့ရည်ရချက်မကောင်းလို့မငင်းမချမ်းဖြစ်ခဲ့တာပါအတိုင်းသားလူမျိုးပေါင်းစုံရှိတယ်ကျွန်တော်တန်းပြင်မှာအစ်ကိုတိုင်းသားတွေဘူတော့ဟိုခဏရက်ဆဲမယ်ကျွန်တော်အတိုက်ခတ်မှုရက်ဆဲမယ်ဒီလိုဆိုရင်တခြားတိုင်းသားကြတော့ကြည့်မယ်ဆိုတဲ့ဘောမျိုးအဲ့ဒီမှာအလုံးရင်းနဲ့ကြည့်တယ်တဲ့နေရာကြတော့ခဏမင်းတို့နဲ့ဘူလည်းငါမတိုက်ဘူးငါ့ဘူလည်းမင်းမတိုက်နဲ့ဆိုတဲ့ဘောမျိုးနဲ့ဖြစ်ပါတယ်တိုင်းသားလူမျိုးများကလည်းတိတ်မညံ့ပါဘူးခင်ဗျာဒီငီးတွေကမမှန်လို့ဒီလိုဖြစ်ကြပါကျွန်တော်တို့စိတ်ပန်းရတာလင်းကျွန်တော်တို့တိုင်းသားကျွန်တော်တို့တက်မတော်စိတ်ပန်းရတာလင်းငြိမ်းချမ်းတာပါအောက်ပန်းရပြီးတူတက်မတော်တက်အောင်ငယ်သားကြီးတော့အသက်ဥပ္ပိုင်းကြီးကြီးကြီးအကုန်လုံးဒုက္ခရောက်ပဲဒီဘဝတော့တော့ပြောင်းနေပါလေခင်ဗ
ျဟုတ်ကဲ့ဗျာဦးချင်းမြတ်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ကြပါလေတရရှင်တချို့ဖုန်းလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကုရဲ့ထုံးကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလေခုနကကိုလောင်ဆွေးနွေးမြင်းမြန်းသွားတဲ့အထဲမှာဒီတိုင်းသားဖွဲ့စည်းတည်ရဲ့ချွေးရဲ့လောက်ရက်ကိုဆွေးရကနေပြီးတော့ကြံဖက်လောက်ရက်တည်းဆူပြီးတော့ပြောပါရဲတဲ့တမ်းမတော်ကတော့ဒီကြားထဲမှာကြံဖက်လောက်ရက်တည်းလောက်တာမျိုးမရှိဘူးလားတဲ့ဥရထွန်းဒီအတုံးနှုံးနေဒီလိုသုံးဆွဲကြတဲ့အချိန်ဒီကညီငယ်ရဲ့ပေါ်ဘလောက်တည့်အောင်မှုရှိလဲကိုဥရထွန်းအမြင်သိကြပါလဲ
သူကအကြံဖက်ဒီလောက်ရက်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ဒီတော်လိုင်းရေးမှာတော်လိုင်းရေးတရားပေါ့လေတော်လိုင်းရေးတရားမှာလက်နက်ကင်အဲ့ဘွယ်ချင်းလဲတဲ့အခါမှာအဲဒီကျင့်သုံးရတဲ့တခါပြန်မှာကျူးလွန်လိုက်ရတဲ့ဒီဇာတိမှုမကင်းတဲ့အဲကျင့်မှုတွေနဲ့တော့ရောထွေးနေတတ်တာပေါ့လေရောထွေးနေတတ်တဲ့အခါကျတော့အခုအမေရိကန်စစ်တပ်တွေတောင်မှကျွန်တော်အဖဂန်နစ္စတန်တို့ဘာတို့မှဒီသွားပြီးတော့ဒီအဲ့ဘွယ်ချင်းလဲအခါမှာအဲဥပဒေကိုအတိအကျမလိုက်နာနိုင်ဘူးမလိုက်နိုင်တဲ့အခါကျတော့အဲ့လိုဇာတိမှုတွေအဲကျွန်တော်နာရီရှိပဲဆိုပြီးတော့အခု ICC ကနေသူတို့တရားစွဲဖို့တွေဓာတ်တွေလုပ်တဲ့အခါမှာအမေရိကန်ကလည်းအဲ ICC တရားရုံးကတရားသူကြီးတွေရှေ့နေတွေကိုချိန်ကြောက်တာပေါ့နော်မင်းတို့အမေရိကန်လာလို့ရှိရင်ဖမ်းမယ်ရှင်းမယ်ဆိုတာမျိုးပေါ့အဲ့တော့ပြောချင်တဲ့သဘောကတော့ညာကတော့လက်နက်ကိုင်တပ်ဖွဲ့တွေမှာဟိုဘယ်ဖွဲ့ကြီးမဆိုပေါ့လက်နက်ကိုင်တပ်ဖွဲ့တိုင်းမှာကတော့ဒီလိုဟိုဒီဟိုဥပဒေကျွန်းဝင်ဖောက်ဖျက်တဲ့ကိစ္စမျိုးတွေအဲ့အကျန့်ဖက်ခံတဲ့ကိစ္စမျိုးလေးတွေတော့ရှိကြတယ်ဗျ။
ဟုတ်ကဲ့
ဒါကြောင့်မလို့ဒါကတော့ဟိုမလွဲမချောင်တာပေါ့လေ ဒီတက်ဖွဲ့တိုင်းမှာရှိပါတယ
်နောက်တစ်ခုကျွန်တော်ဦးကြီးထွန်းဘယ်တစ်ဆက်တိုင်းမေးခြင်းနဲ့ခင်ဗျာတို့ရှင်နေဆွေးနွေးသွားတဲ့အထဲမှာတော့ဒန်းတူရည်တူမှုတိုင်းသားအားလုံးနဲ့ဒန်းတူရည်တူမှုမရှိဘူးတဲ့ဆွေးနွေးပွဲကသူ့ရဲ့သုံးသပ်ချက်ပေါ့နော်စစ်တပ်ကစေနာမှာမှန်ဦးတဲ့ဒါနဲ့ပတ်သက်လို့ဦးကြီးထွန်းအမြင်တုံ့ပြန်ချက်
ဒန်းတူရည်တူမှုဆိုတဲ့ကိစ္စကလည်းအခုကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကြွားပြီးတော့ဘယ်လိုနိုင်ငံရေးစနစ်တည်ထောင်မလဲဆိုတာကအဲ့ဒီဒန်းတူရည်တူဖြစ်မှုကိုနိုင်ငံရေးကဒန်းတူရည်တူဖြစ်မှုကိုဘယ်လိုနိုင်ငံရေးစနစ်မျိုးနဲ့ကြွားကြမလဲဆိုတာကိုဆွေးနွေးဖို့အဓိကဖိတ်ခေါ်တာပဲလေအဲ့တော့အဲ့ဒီဟိုဖြစ်တဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီဆွေးနွေးပွဲကြီးကအေးအေးဆေးဆေးကောင်းကောင်းမွန်မွန်နဲ့ဖက်ဒရယ်ဆင့်ကိုလည်းကောင်းကောင်းနားလည်သဘောပေါက်ပြီးတော့ဒီဖက်ဒရယ်ဆင့်ကဘာမှာအကောင်းဆုံးဆိုတဲ့ဖက်ဒရယ်ဆင့်ဒီအတိုင်းတွားကြနိုင်တယ်ခြိတက်နိုင်တယ်ဆိုလို့ချင်းကျွန်တော်တို့ကဒန်းဒီရေးဆိုတဲ့ဥစ္စာကိုကျွန်တော်ပုံစံတစ်မျိုးနဲ့ပေါ့နော်ဖက်ဒရယ်ဆင့်အောက်မှာပုံစံတစ်မျိုးနဲ့ကျွန်တော်တို့ကဖော်ဆောင်နိုင်မှာဖြစ်ပါတယ်အဲ့တော့ပြောချင်တဲ့သဘောကလည်းမမတိုင်ထားတဲ့တိုင်းရင်းသားတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့ဓနုတိုင်းရင်းသားတို့လိုအင်းသားတို့လိုပေါ့နော်အဲ့ဒီလိုတိုင်းရင်းသားတွေလည်းသူတို့ရဲ့ဒီထူးခြားချက်တွေအလျောက်ဖက်ဒရယ်စနစ်အောက်မှာဆိုလို့ရှိရင်ကိုယ်ပိုင်အုပ်ချုပ်ခွင့်တွေဂန္ဒီခွင့်တွေရမယ်လို့ကျွန်တော်ကတော့ယုံကြည်တယ်ဟုတ
်ကဲ့တော့
အခုကဖြစ်နေတာကတိုင်းရင်းသားတွေကတိုင်းရင်းသားတော်တော်များများငါတို့လည်းမမတိုင်ထားရင်အဲ့ဒီလိုအခွင့်အရေးမျိုးရနိုင်ဘူးလက်နဲ့ကင်မားဆိုတဲ့ဟာအဲ့ဒါလိုဟိုဟိုဘောလေးဖြစ်လာတဲ့အခါကျတော့ဒီဟာကမလိုလားအဖက်နဲ့အဲနိုင်ငံရေးရဆွေးနွေးခွင့်ပြုပြီးဆိုတဲ့အခု2010နောက်ပိုင်းကာလမှာဟိုဆက်ပြီးတော့ဒီလိုအပြစ်တွေပေါ်လာတဲ့အခါကျတော့ဒါကတော့ဟိုစိတ်မကောင်းတာဘူးပေါ့လေကျွန်တော်နိုင်ငံရေးရဆွေးနွေးဖို့အတွက်စကားပြောနိုင်ပြီးဆိုတဲ့အချိန်မှာမှလက်နက်တွေဆွဲတိုင်ပြီးဖြည့်ဆင်းကြတဲ့ကိစ္စကတော့ဒါကနှစ်ခါလုံးတော့မကောင်းဘူးလို့ကျွန်တော်ကတော့
ဟုတ်ကဲ့ခင်ဗျာဦးကျလာကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှင်နေဖိတ်ခေါ်ချင်ပါတယ်နောက်ကနေဒါကဦးညွတ်လဆွေးနွေးမြင်ပြလို့ရပါတယ်တူတူတူပေါ့
ဟိုကျွန်တော်အနေနဲ့အခြေခံအကြောင်းရင်း၃ရပ်ပေါ်မှာမူတည်နေတယ်လို့မြင်ပါတယ်နံပါတ်၁ကတော့ခုခံတွန်းလှန်နေရတဲ့ဆွေးပွဲတွေဖြစ်ပြီးတော့နေ့ချက်အနေနဲ့တော်လန်စစ်ဖြစ်ပါတယ်နောက်နံပါတ်၃ကတော့ဒီအာနာကိုအာနာအတွက်နောက်တိုက်ပွဲတွေဆွေးပွဲတွေဖြစ်နေရတယ်လို့အချင်းချင်းပြောလို့ပါတယ်ခုကန်စစ်ကတော့ကျူးကျော်လို့ဖြစ်ရတဲ့စစ်ပွဲတွေပါတော်လန်စစ်ကတော့မတရားမှုတွေဖိနှိပ်မှုတွေလွတ်လပ်မှုတွေအတွက်ဆုံးရှုံးနေရတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေရဖြစ်ပါတယ်ဒါတိုင်းရင်းသားတော်လန်အင်အားစုဒီအားလုံးကဒီအချက်နှစ်ချက်ပေါ်မှာမူတည်ပြီးတော့စစ်ပွဲတွေဖြစ်နေရတာဖြစ်ပါတယ်အာဏာအတွက်စစ်ကတော့မိမိပါဝါတကူအာဏာဒီမြေကြီးအတွက်စစ်ဝါဒီတွေရဲ့အာဏာခိုင်မြဲရေးကိုအထောက်အပံ့ပြုနိုင်မဲ့အဖွဲ့အစည်းတွေအတွက်ဒီလိုစစ်ပွဲတွေတိုက်နေတယ်လို့ထင်ပါတယ
်။ဒ
ါတိုင်းရင်းသားပဲလက်နက်ကင်အဖွဲ့အစည်းကမှနိုင်ငံတော်အာဏာရယူတဲ့တိုက်ပွဲဝင်နေရမဟုတ်ပါဘူး။ပောက်ပင်ပါကြောင့်တိုက်ရတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။မိမိဒေသမိမိလူမျိုးအတွက်တရားမျှတတဲ့အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေရတယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်။စစ်ကောင်းဆောင်တွေအနေနဲ့ရေးကြက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ခင်ဗျာဦးကျင်းလာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါတယ်ကိုဆိုင်လင်းတာတူတူတူလေးစနေမြင်မြန်လို့ရပါတယ်ကိုဆိုင်လင်းမရှိလို့ရှိရင်ကိုတီးလိုက်မှုရှိလားမလို့ကိုတီးလိုက်မှုကိုဆိုင်လင်းဟုတ်ကဲ့ကိုဆိုင်လင်းတို့တို့တို့ဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုလက်ရှိနေတာထဲမှာစက်မတော်ဘက်ကနေသိုးစစ်တွေအများကြီးဆင်နေတဲ့ကိစ္စတွေကတော့တော်တော်လေးကြီးကြီးကြီးအနေအထားဖြစ်လာမဲ့သဘောရှိပါတယ်ခင်ဗျာအခုလက်ရှိအခုနကနေတာကတယောက်ဆွေးနွေးသွားတဲ့ပုံစံကြည့်ရလို့သူပြောတဲ့ပုံစံပေါ်မှာကျွန်တော်တို့ကသဘောအများကြီးတူပါတယ်ခင်ဗျာဘာလို့ဆိုတော့ခံစစ်နဲ့တုံ့ပြန်နေရတဲ့တိုင်းရင်းသားတွေကိုမတရားဘူးဟွာဒီယာပြောနေမဲ့အစားဒီတက်မတော်ထိပ်ပိုင်ခေါင်းဆောင်နေနဲ့လက်ရှိအာဏာရအစိုးရနဲ့ဆွေးနွေးပြီးတော့ဒီတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဘလို့နီးနဲ့အကောင်းဆုံးငင်းကြေးတည်ထောက်ကြမလဲဆိုတာကိုဒီအာဏာရအဖွဲ့အစည်းနှစ်ဖွဲ့ကနေပြီးတော့တည်တည်ကြကြစဉ်းစားသုံးသပ်ပြီးတော့ဆွေးနွေးပြီးတော့ကျွန်တော်တို့ဒီစပွဲဝိုက်ပေါ်ရောက်လာအောင်မယ်ကျွန်တော်တို့ကဟ
ုတ်ကဲ့
ကျွန်တော်ဆိုင်ရင်သားတရားအနေနဲ့ကျွန်တော်တို့ပြောရလို့ရှိရင်စစ်ပွဲတွေအများကြီးဟိုဟာအန်ဒီအများတဲ့စစ်ပွဲတွေကြီးပဲရှေ့ဆက်ဖြစ်လာဖို့အလားအလာကိုမြင်နေရတဲ့အတွက်လက်ရှိနေတာတွေမှာအများကြီးသဘောထားရှိဖို့ကလက်ရှိအာဏာရပါတီအာဏာရခေါင်းဆောင်တွေဒေါ်အောင်ဆန်းစုကြည်နဲ့တော့ကအကောင်လုံးကသဘောထားကြီးပြီးတော့တိုင်းရင်းသားတွေကိုလက်တွေဆွေးခေါ်ဖို့လိုအပ်တယ်ဆိုတာကတော့အရင်အရေးကြီးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဆိုင်လင်းကျေးဇူးပါကျွန်တော်အချိန်နဲ့သိမြလို့ကျွန်တော်နောက်ဆုံးကိုထွန်းစော်ကိုပဲပြည်တိုင်းဆွေးနွေးသူကိုဖိတ်ခေါ်ကြပါလိမ့်မယ်ကိုထွန်းစော်ခုနကဆွေးနွေးသွားချက်တွေကိုကြားမှာပေါ့လူတော်များများကလည်းဒီအချိန်ဒီပေါ်မှာတန်ဖိုးရဖြစ်နေတဲ့အပြည့်လေးပါမလားအဲ့တော့ တကယ်တမ်းညီငယ်လူငန်းစင်တွေလည်းအစိုးရဘက်ကလည်းလုပ်တဲ့အခုစီးပွားရေးလုပ်နေတဲ့ဖြည့်ထုတ်နိုင်မယ့်အနေအထားရှိပါလားကိုထွန်းစောရဲ့အနေတုံ့ပြန်ချက်သိကြပါလ
ားဟုတ်ကဲ့အခုအဖြေရှာတဲ့နည်းလမ်းကတော့ဒီ21ရာစုပင်လုံးအပေါ်မှာရှင်းခံပြီးတော့မှသူတို့ဆွေးနွေးပွဲတွေလုပ်ပြီးတော့သွားနေတယ်ပေါ့ဗျာအဲဒီအပေါ်မှာရှင်းခံပြီးကြည့်မယ်ဆိုလို့ရှိရင်အခုက NLD အစိုးရက21ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်တစ်ခုထက်ပိုလောက်တာကိုမတွေ့ရဘူးပေါ့နော်အဲ့တော့တက်မတော်ဘက်ကလည်းဒီ21ရာစုပင်လုံးကို NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်။နောက်ဆုံးမှာတော့ဒီအစိုးရက21ရာစုပင်လုံးကိုနိုင်ငံရေးအကျိုးအမြတ်အတွက်တုံ့ချပြီးတော့တက်မတော်ဘက်ကလည်းပဲ NCA ကိုထောင်ချောက်တစ်ခုအနေနဲ့တုံ့ချနေတာကိုတွေ့ရတယ်။တိုင်းဒါလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်မှာဗမာစစ်အာဏာရှင်စစ်ဆက်ကပေးထားတဲ့ဒီခါးသီးတဲ့သင်္ကန်းစာတွေအပြည့်တွေနဲ့ဆိုတော့ယုံကြည်မှုကပျောက်နေတယ်။အဲ့တော့ဒီအချိန်လေးအောက်မှာကိုချင်းချင်းကြမှာမိသားစုစိတ်တည်းနဲ့အဖြေချဖို့ဆိုတာကလည်းမဖြစ်နိုင်တဲ့ခါကြတော့သမသမကြတဲ့ဂျားလူမရှိဘဲနဲ့တော့ဒီကျွန်တော်တို့မြမငင်းချမ်းကြီးကတော့ချိတ်ဆက်ဖို့အတော်လေးခက်နေအောင်ပဲလို့ကျွန်တော်မြင်ပါတယ်
ဂျားလူကဘယ်လိုလူမျိုးကိုတတ်ပါလဲ
ဆိုရင်တော့မြန်မာပြည်ဟာအလုံးစုံပြတ်သုံးရေးတွင်းနေထေးကိုဆင်းသက်သွားဖို့ပဲရှိမယ်လို့မြင်ပါတယ်
ဟုတ်ကဲ့ကိုထုံးစောဆိုလိုတဲ့ဂျားလူဆိုတာဘယ်လိုလဲပြည်ပကလားပြည်တွင်းကလားဘယ်လိုလူမျိုးဆိုလိုတာပါလဲဘယ်လိုအများစုမျိုးဆိုလိုပါလဲ
ဟုတ်ကဲ့အဓိကတော့ဗောဗျာဒီကျွန်တော်တို့ပြည်ပကမှရလိမ့်မယ်ပြည်တွင်းမှာကကြတော့ကျွန်တော်တို့ကဒီဓာမိုးပြီးတော့အုပ်ချုပ်နေတဲ့เนาะစစ်အာဏာရှင်စနစ်အောက်မှာတော့ဘယ်သူမှကောင်းမထောင်ရဲဘူးအဲ့ဒါကြောင့်တမတမဲကြတဲ့ကျွန်တော်တို့နိုင်ငံတကာကပေါ့လေเนาะရှားဝင်ပြီးတော့မှကျွန်တော်တို့လုံမှာပဲရမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုထုံးစောခုနကပြောသွားတဲ့ပုံစံရဆို21ပင်လုံးနဲ့ပတ်သက်လို့ဘာမှမျှော်လင့်ချက်မထားနိုင်တော့ဘူးလား
ဟုတ်ကဲ့21ပင်လုံးကအခုက NLD တို့ရကသူ့ရဲ့နိုင်ငံရေးအကျိုးအမြတ်တစ်ခုတည်းပို့ပြီးလုတာမတွေ့ရဘူးတမ်မရောက21ရာစုပင်လုံးကိုဘယ်လိုသဘောထားလဲဆိုတော့သူရဲ့သူကဒါ NLD ရဲ့တစိမ့်လိုပဲသူကသဘောထားတယ်။ဆိုဒီအချင်းလေးနှစ်ခုကြားမှာဒီတိုင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကလည်းပဲသူရဲ့တွေ့ကြုံတွေရသူကဒီဖြစ်စဉ်ပေါ်မှာနော်ဒီယုံကြည်မှုကနေပြီးတော့မသိမရှိဘူး။အဲ့လိုမျိုးယုံတဝက်မယုံတဝက်ပေါ်ပြန်နော်ဒါဒီလိုမျိုးသွားနေကြတာပဲဖြစ်တယ်။အဲ့ဒါကြောင့်ဆွေးနွေးမှုတွေကနော်ဟန်ပြတာတာလိုမျိုးဖြစ်လာတယ
်။
အခုလည်းပဲဒီနေ့ဆွေးနွေးကြတယ်ပေါ့ဗျာနော်ဒါကျွန်တော်မြင်တာကတော့ဗာလဲဆိုတော့နိုင်ငံတကာကဖိအားတွေရလာပြီပေါ့လေပြည်တွင်းကဖိအားတွေရလာပြီဆိုလို့ရှိရင်ဒီပေါ်မှာထလုတ်တယ်နော်အဖိအားတွေအနည်းငယ်ရောသွားပြီဆိုလို့ရှိရင်အဲ့ဒါငြိမ်သွားတယ်ဒီလိုမျိုးပဲသွားနေလို့ကတော့ကျွန်တော်တို့တိုက်ပြီးကဒီစစ်မှန်တဲ့ရေချီတဲ့ခံပြတဲ့ငြိမ်းချမ်းရဖို့ဆိုတာကတော့အလန့်ဝင်းနေအောင်ပဲလို့မြင်တယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုက်ဒီလိုက်အစီအစဉ်အချင်းဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဦးထွန်းစောဦးရထွန်းနဲ့တရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရှင်းလင်းပေးပါခင်ဗျာ
သောလူသူကောင်းအောင်တဲ့အသူကိုသားညုံစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းရှင်နေခန်းကိုကြားခဲ့တာပါရှင်အခုတော့ကြာနေတဲ့အချိန်အတွင်းတင်းအချင်းချုပ်ကိုကုကျကျော်သိန်းကပြောပြပေးပါအောင်
ဒီဘရဒါနာဘင်းဒီပြန်လွတ်ပြေးလိုက်ပြီးတဲ့နောက်အဲ့ဒီဒေသတွေကနေတွက်ခေါ်တော်ပြီးဖြစ်တဲ့အီရန်အလန်နေရီနယ်တွင်တင်ပေါ်နဲ့မပတ်သက်ဘူးမြေရေပင်လယ်ဒေသကနိုင်ငံတွေကိုအမေရိကန်အစိုးရကသတိပေးထားပါတယ်။ဟောင်ကောင်ဆိုင်ရာတည်တင်ကောင်စစ်ဝင်ယုံကတန်ဝန်န်းတူဟာတရုတ်ပြည်မှာကြီးမှာထိန်းသိမ်းခံထားရတယ်ဆိုတဲ့သတင်းတွေပေါ်သူပဲဆိုရင်အကြောင်းတည်တင်နိုင်ငံသားယုံကပြောပါတယ်။ဆိုင်မွန်ချန်းဆိုတဲ့တည်တင်တန်ယုံဝန်ထမ်းဟာဟောင်ကောင်ယူနီချင်းတရုတ်ပြည်တောင်ပိုင်းဆန်ဆန်းမြို့မှာဩဂုတ်လ9ရက်နေ့ကစီးပွားရေးဆိုင်ရာစီဝေးတစ်ခုကိုတော်တက်တာကနေဟောင်ကောင်ကိုပြန်ရောက်မလာဘူးလို့ဟောင်ကောင်သတင်း website တစ်ခုဖြစ်တဲ့ HK0 ဝက်မှာသတင်းရေးထားတာပါ။မြန်မာနိုင်ငံရဲ့ထပ်ပြေးတော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့လူအညာဒုက္ခသည်တွေက3,000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂရေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစပြီးတော့မေးမြန်းဆန်းစစ်တာတွေလုပ်နေပါပြီ။တိုင်ဝမ်ကျွန်းကိုအမေရိကန်က F-16V အစစ်မြင့် Jet တိုက်လေယာဉ်66ဆင်းရောင်းချရေးအတည်ပြုပြီးတဲ့အတွက်တိုင်ဝမ်သမ္မတဂျိုင်ယင်ဝမ်ကအမေရိကန်ကိုဒီကနေ့ကျေးဇူးတင်စကားပြောပါတယ်တိုင်ဘက်တရုတ်နိုင်ငံအနေနဲ့တိုင်ဝမ်ရဲ့ကိုယ့်ကိုယ်ကိုခုခံပိုင်ခွင့်အပေါ်လေးစားဖို့လဲသမ္မတဝမ်ကတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံကလွှတ်တင်ထားတဲ့လူမပါတဲ့အာကာသစူးစမ်းလေ့လာရေးရှင်းငယ်ဟာလက်ပတ်လမ်းကြောင်းလေးကိုဒီကနေ့အောင်မြင်မြင်ရောက်သွားပါပြီ။ဒါအပြင်အိန္ဒိယနိုင်ငံရဲ့လူနယ်သေးတဲ့အာကာသစူးစမ်းလေ့လာရေးအစီအစဉ်တမိုင်းဝင်မှတ်တိုင်တစ်ခုရောက်ဖို့ရည်ကြီးတဲ့အဆင့်တစ်ခုကိုကျော်လွန်သွားတာပဲဖြစ်ပါရခင်ဗျာ
။တရင်ချင်းချက်ကိုကုချကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American အသံရဲ့မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905တို့ကနေထုတ်လွှင့်သွားမှာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.